Welcome to the Voice of America in Burmese.
Mingalaba khmyar. VOA America တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်စတာပရီနေမနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Light to Meter 32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမင်းထွန်းပါဒီကနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ကင်မြို့တင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။သမရထမှုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုရဲ့ကြားနာထွက်ဆိုပွဲတွေကိုလာမယ့်သတင်းဘက်ကစာပြီးအများပြည်သူတိုက်ရိုက်သိရှိခွင့်ရတာမှာဖြစ်ပါတယ်။အမေရိကန်ကဂျက်တိုက်လေယာဉ်မရောင်းရင်ရုရှားစီကဝယ်မယ်လို့တူရကီသမရကပြောထားပါတယ်။အမေရိကန်တရုတ်သမရနှုတ်ကြားကုန်သွယ်ဆိုင်ရာယာယီသဘောတူညီချက်ကိုဒီဇင်ဘာလမှာမှအစောဆုံးလက်မှတ်ထိုးနိုင်မှာရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဒီလိုထိပ်တန်းရသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့
ဒါကြောင့်နောင်ဘူးလေចောင်းသားတွေជីណတ်အောင်အလူမနိုင်တွေជីណတ်အောင်အထိကိတ်နေဆုံးဖြစ်အောင်လုပ်ပြီးတော့ကျွန်တော်တို့ကစဉ်းစားထားတယ်ပေါ့ကွန်ပီနဲ့ပဲဆုံးဖြတ်ပေးပါလိမ့်မယ
်ရန်ကုန်တက္ကသိုလ်ပတ်လန်းဖောက်လုံမဲ့ကိစ္စပြည်သူ့လွတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်ယောင်နဲ့မေးမြန်းခံပါသတင်းတွေအပြီးကြားနားဆင်ကြရပါမယ်ဒီသတင်းနဲ့အတူသမ္မတထရမ့်ရဲ့အဆိုအရကအာဆီယံထိပ်သီးအစည်းအဝေးကိုအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကသာဆီလုတ်ခဲ့မှုအပေါ်စိုးရိမ်ပူပန်နေမှုအီရတ်မှာဆန္ဒပြသူတွေကကာဘလာမြို့ကအီရန်ကောင်စစ်ဝင်ရုံးကိုလည်းမီးတင်ရှို့တဲ့အကြောင်းစတဲ့သတင်းလာတွေကနားဆင်ကြရပါမယ်ဒုတိယပိုင်းအစည်းအဝေးမှာအဖတ်စင်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက်မြန်မာလူထုနဲ့ကျန်းမာရေးဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရပါမယ်အခုတော့ခြားတာပရိနေမနေ့ဖက်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
သမ္မတဒေါ်လာထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာမှာနောက်သတင်းဘက်ကစပြီးအဓိကတက်သည့်ထွက်ဆိုချက်တွေကိုအမေရိကန်လူထုတိုက်ရိုက်ကြားမြင်သိရှိခွင့်ရတော့မယ်လို့အောက်လွတ်တော်ထော်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌကဥက္ကဋ္ဌဒီမိုကရက်တော်မတ်အဒမ်ရှစ်ကပြောပါတယ်ဒီမိုကရက်တွေဥဆောင်လုပ်နေတဲ့သမ္မတကိုတရားစွဲဖို့ရေးစုံစမ်းစစ်ဆေးမှုကိုဗိုလ်ဒူးနေကဆက်လုပ်ပြီးနိုင်ငံခြားရေးဌာနနိုင်ငံရေးကိစ္စရပ်များဆိုင်ရာအမြဲတမ်းအတွင်းဝန်ဒေးဗစ်ဟီလ်ထွက်ဆိုပါတယ်ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗနိုဗစ်ကိုပြီးခဲ့တဲ့မေလကရုပ်ရည်တာဝန်ကနေဖယ်ရှားလိုက်တာကိုနိုင်ငံခြားရေးဌာနကဘာကြောင့်ဝင်ပြီးအကာအကွယ်မပေးခဲ့တယ်လဲဆိုတာနဲ့ဆိုင်တဲ့မေးခွန်းတွေကိုမစ္စတာဟီလ်ဖြေခဲ့ရမယ်လို့ခန့်မှန်းကြပါတယ်။အမြဲတမ်းတွန်းဝန်ဒေးဗစ်ဟီလ်ထွက်ဆိုပွဲကိုထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကခေတ္တနာပြီးအများပြည်သူတိုက်ရိုက်ပြီးခွင့်ရမယ်ကြားနာပွဲတွေနောက်သတင်းမှမှစလုပ်မယ်ဆိုတာကိုကြေညာတာပါ။အဲ့ဒီကြားနာပွဲတွေကိုယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံထေလာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန့်တာမတီဟောင်းယိုဗနိုဗစ်တို့ရဲ့ထွက်ဆိုပွဲတွေနဲ့စမှာဖြစ်ပါတယ်။ဒီတန်တမန်သုံးစလုံးဟာတကယ်ပဲထွက်ဆိုတာတွေလုပ်ထားပြီးသားပါယူကရိန်းအနေနဲ့သမ္မတထရမ့်တောင်းဆိုတဲ့အတိုင်းနိုင်ငံရေးပြောကပါတဲ့စူဇန်စစ်ဆေးရာတွေကိုလုပ်မယ်လို့လူသိရှင်ညာတင်ညာမှယူကရိန်းကိုအမေရိကန်ရဲ့လုံခြုံရေးဆိုင်ရာအကူအညီပေးမယ်ဆိုတဲ့ပြောဆိုချက်မျိုးရှိခဲ့တယ်ဆိုတာအဲ့ဒီတန်တမန်တွေရဲ့ထွက်ဆိုချက်တွေမှာအရေးအမွဲ့ပါထားပြီးဖြစ်ပါတယ
်အီရန်နိုင်ငံဖော်ဒိုမြောက်နျူကလ িয়ার ဓာတ်ပေါင်းပုံမှာရှိတဲ့ဘဝခွာသုံးဆက်တွေတဲကိုရေဒီယိုတက်တိကျယူရေနီယမ်တန်းွေထည့်သွင်းမှုကိုချက်တပရင်းနေမှာစတင်တော့မှာဖြစ်ကြောင်းအီရန်အနုမျိုးစွမ်းရင်အဖွဲ့ AEOI ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအီရန်နိုင်ငံတက်စတင်တရင်မှာဖော်ပြထားပါတယ်ပြင်ဆင်မှုတွေအားလုံးအောင်မြင်ခဲ့တဲ့အတွက်ခုလိုဗဟိုခွာသုံးဆက်တဲ့ယူရေနီယမ်တန်းွေထည့်သွင်းမှုကိုကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်စစ်ဆေးသူတွေရဲ့ကြီးကြပ်မှုနဲ့လှုပ်ဆောင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိထားတဲ့2015အီရန်နျူကလ িয়ার သဘောတူညီချက်အရဖော်ဒိုနျူကလ িয়ার ဓာတ်ပေါင်းပုံမှာနျူကလ িয়ার နဲ့ပတ်သက်တဲ့ထုတ်လုပ်မှုကိုတားမြစ်ထားတာပါ။ဒါ့ကြောင့်တောင်တန်းဒေသတွေမှာတိဆောက်ထားတဲ့ဖော်ဒိုနျူကလ িয়ার ဓာတ်ပေါင်းပုံကိုအရင်ကကန့်သတ်မှုချမှတ်ထားရကနေသူတေသနာအတွက်အသုံးပြုခွင့်ပေးလိုက်ပါပြီ။ဒီလုပ်ငန်းစဉ်အတွက်အချိန်ပေးရမှာဖြစ်ပြီးယူရေနီယမ်တန့်စင်မှုအဆင့် 4.5 ရာခိုင်နှုန်းရောက်မဲ့စနေနေ့မှာတော့ IAEA ရဲ့နိုင်ငံတကာအနုမြင့်စွမ်းရင်အေဂျင်စီကစစ်ဆေးမှုတွေနောက်တစ်ခါလာရောက်ပြီးစစ်ဆေးမှာဖြစ်ကြောင်း AEOI ပြောခွင့်ရဘာရုစ်ကမာဗန်ဒီကအီရန်အစိုးရရုပ်သံသတင်းဌာနကိုပြောပါတယ်အနုမြင့်ဘုံထုတ်လုပ်မယ်ဆိုရင်တော့တန့်စင်မှုပမာဏဟာ90ရာခိုင်နှုန်းရှိရမှာလည်းဖြစ်ပါတယ်
အဓိကကြတဲ့တိုက်လေယာဉ်မျိုးစားတစ်ခုကိုတူရကီကိုရောင်းမဲ့အစီအစဉ်အမေရိကန်ကပိတ်ပင်ထားတာမယုံသေးဘူးဆိုရင်ရုရှားနဲ့စစ်ဖက်ဆက်ဆံရေးပိုးပြီးတိုးမြင့်မယ်လို့တူရကီသမ္မတရီချစ်တိုင်ယက်အာရိုဘန်ကချိန်ချောက်ပြောဆိုထားပါတယ်။သမ္မတအာရိုဘန်နဲ့သမ္မတဒေါ်နယ်ထရမ့်တို့နောက်သတင်းဖတ်အတွင်တွေ့ဆုံမှုအစီအစဉ်ထားချိန်မှာပဲအခုလိုသတိပေးချက်ထွက်လာတာပါ။ရုရှားလို့နောက်ဆုံးပေါ် SU-35 ဘုံးကျဲတိုက်လေယာဉ်ကိုဝယ်ယူဖို့တူရကီကစီစဉ်ထားပါတယ်။ရုရှားလို့ S-400 ဒုံးကျည်စနစ်ကိုတူရကီကဝယ်လိုက်တာကြောင့်အနောက်မှာမိနိုင်ငံတွေကြားသတိထားเสียဖြစ်ခဲ့ရပြီးသားပါ။ S400 ဝယ်တုန်းကဘယ်သူစီကမှခွင့်ပြုချက်မတောင်းခဲ့တဲ့အကြောင်းနဲ့အခု SU35 ဘုံကျဲတိုက်လျင်ဝယ်ဖို့ဆုံးဖြတ်မယ်ဆိုရင်လည်းဝယ်မှာပဲလို့သမ္မတအာဒိုဂန်ကအင်္ဂါနေ့မှာပြောပါတယ်။ရုရှားလို့တိုက်လျင်ဝယ်ယူရေးနောက်ဆုံးဆုံးဖြတ်ချက်၆ဖို့ကိစ္စဟာအမေရိကန်ဘက်မှမူတည်တဲ့သဘောမျိုးအာဒိုဂန်ကပြောထားပါတယ်။အမေရိကန်လို့ F35 ကိုပြောက်ကျဲတိုက်လျင်တွေတူရကီကိုရောင်းမယ်ကိစ္စသမ္မတထရမ့်ကဆိုင်းငံ့ထားတာကိုယုံသိမှုသမ္မတအာဒိုဂန်ကတောင်းဆိုထားတာပါ။
တီဆုံးတော့ပြီဖြစ်တဲ့အိုင်ဆစ်သွေးကြွခေါင်းဆောင်အဘူဘေကာအယ်ဘဂဒတီရဲ့ဇနီးဖြစ်သူကိုဖမ်းဆီးရမိကြောင်းတူရကီသမ္မတရစ်ဆက်တိုက်ရပ်အာဒိုဝန်ကဗိုလ်တဖူးနယ်မှာပြောပါတယ်မြို့တော်အန်ကာရာမှာမင်ကွန်းပြောကြားစဉ်သမ္မတအာဒိုဝန်ကအခုလိုထည့်သွင်းပြောတာဖြစ်ပေမဲ့သူ့နာမည်ကဘယ်သူဘယ်မှာဘယ်လိုဖမ်းမိလဲဆိုတဲ့အသေးစိတ်တွေကိုတော့မပြောပါဘူးအယ်ဘဂဒတီမှာဇနီးလေးယောက်ရှိတယ်လို့သူ့ကိုယ်ရဲ့ရရှိတယောက်ကပြောပါတယ်အစ္စလာမ်ဥပဒေရတစ်ချိန်မှမရလေးယောက်ထား권ရှိပါတယ်သူ့ဇနီးကိုဖမ်းမိတယ်ဆိုတော့ပထမဆုံးအဖြစ်ကြေညာခဲ့တာလို့သမ္မတအာဒိုဝန်ကပြောပါတယ်အိုက်စစ်သွေးကြွခေါင်းဆောင်အယ်ဘဂဒူကိုအသေးရမိခဲ့တာဖြစ်ပြီးအောက်တိုဘာ26ရက်နေ့ကစီးရီးယားနိုင်ငံအစ်ဒလစ်ခရိုင်မှာအမေရိကန်ထူးတပ်ဖွဲ့တွေဝင်ရောက်စီးနှင်းချိန်မှာသူကသူ့ကိုယ်သူဖောက်ခွဲပြီးအဆုံးစီရင်သွားတာဖြစ်ပါတယ်စီးရီးယားအနောက်မြောက်ပိုင်းအလက်ပိုခရိုင်မှာအယ်ဘဂဒတီရဲ့အမကြီးဖြစ်သူကိုတူရကီတပ်ကဖမ်းဆီးရမိပြီးရက်သိမ်းမကြခင်မှာပဲသမ္မတအာဒိုဂန်အခုလိုကြေညာလိုက်တာလည်းဖြစ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာယူဝက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးထုတ်လွှင့်ပေးနေပါတယ
်။ဒီရေကနေကြာတာပရိမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရှီချင်းဖင်တို့လက်မှတ်ရေးထိုးရေးကိစ္စမှာအချိန်နဲ့နေရာတတ်မှတ်ရွေးချယ်ရေးဆက်ပြီးဆွေးနွေးနေတာကြောင့်ဒီဇင်ဘာလအထိနှောင့်နှေးနိုင်ွယ်ရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူက Reuters သတင်းဌာနကိုဗိုလ်ဒူးနေကပြောပါတယ်။နိုင်ငံလုံးကိုထိခိုက်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်ဖို့ရည်ရွယ်ပြီးတော့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပိုင်း1ဆိုတာကိုနိုင်ငံခေါင်းဆောင်တွေလက်မှတ်ရေးထိုးဖို့ပြင်ထားကြတာပါ။နိုဝင်ဘာလလယ်မှာအာရှပစိဖိတ်ဒေသခေါင်းဆောင်တွေချီလီနိုင်ငံမှာတွေ့ဆုံကြတဲ့အခါလက်မှတ်ရေးထိုးဖို့အစောပိုင်းကစီစဉ်ခဲ့ပေမဲ့ချီလီမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတဲ့အတွက်ချီလီသမ္မတကအစည်းအဝေးကိုပယ်ဖျက်ခဲ့တာပါ။အခုလက်ရှိဖြစ်နိုင်ချေနေရာတစ်ခုကတော့လန်ဒန်ဖြစ်ပါတယ်။ဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာလန်ဒန်မှာကျင်းပမယ့်မြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့အစည်းအဝေးတွေကိုသမ္မတထရမ့်တက်ဖို့စီစဉ်ထားတာပါလန်ဒန်ကိုစဉ်းစားနေပေမဲ့ဘာမှတော့မဆုံးဖြတ်ရသေးပါဘူးလို့အမည်မဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်တခြားစဉ်းစားနေတဲ့နေရာတွေထဲမှာဆွီဒင်ဆွစ်ဇာလန်စတဲ့ဥရောပနိုင်ငံတွေနဲ့အာရှနိုင်ငံတွေလည်းပါပါတယ်ဒါပေမဲ့လန်ဒန်ကတော့ဖြစ်နိုင်ခြေရှိဆုံးပါပဲ
ဥရုယာသည်ဆိုင်ရာပါရီသဘောတူညီချက်ကနေတည်ဝင်နှုတ်ထွက်မယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကြေညာလိုက်ပြီးနောက်တနေ့မှာပဲသိပ္ပံပညာရှင်11,000ကျော်ကဥရုယာသည်ဆိုင်ရာအရေးပေါ်အခြေအနေကိုစတင်ကြေညာလိုက်ပါတယ်။ရာသီဥတုပြောင်းလဲမှုအတွက်ဘာမှမလုပ်တဲ့ကမ္ဘာတစ်လောကအစိုးရတွေကိုကမ္ဘာသိပ္ပံပညာရှင်များမဟာမိတ်အဖွဲ့ကဝေဖန်ဖြစ်တင်တဲ့စာရန်တစ်စောင်ကို Bioscience Journal မှာအင်္ဂါနေ့ကထုတ်ပြန်လိုက်တာပါ။ရာသီဥတုပြောင်းလဲမှုဆန်ရအတွက်နှစ်ပေါင်း40လောက်ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့တချို့ကလွဲပြီးဒီပြဿနာကိုထုတ်ဖော်ပြောဆိုမှုတွေအရေးယူမှုတွေမလုပ်ကြဘဲလုံယုံလုံဆန်အတိုင်းပဲလုပ်နေကြတာတွေ့ရကြောင်းအစိုးရခန်းစာမှာဖော်ပြထားသလိုရာသီဥတုပြောင်းလဲမှုပြဿနာဟာသိပ္ပံပညာရှင်အများစုခံမှန်းထားရတဲ့ပိုးပြီးမြန်မြန်ကြုံတွေ့လာနိုင်တယ်လို့ပြောပါတယ်။အပူချိန်ပိုးပြီးမြင့်မားလာတာပြင်ပင်လယ်ရေမျက်နှာပြင်တွေမြင့်တက်တာတောမီလောင်ကျောင်းမှုတိုးတာနဲ့ပြင်းထန်တဲ့ရာသီဥတုတွေကြုံလာတဲ့အတွက်လူသားတွေရဲ့ကံကြမ္မာနဲ့ဂေဟစနစ်ကိုချိမ့်ချောက်မှုတွေပိုများလာနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကတော့2015ကမ္ဘာရာသီဥတုဆိုင်ရာသဘောတူညီချက်ကြောင့်အမေရိကန်ပြည်ထောင်စုကတရားမျှတမှုမရှိတဲ့စီးပွားရေးဝန်ထုပ်ဝန်ပိုးတန်းခံရတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဘဟုအစိုးရကရာသီဥတုဆိုင်ရာကမ္ဘာသဘောတူညီချက်ကနေနှုတ်ထွက်လိုက်တဲ့အတွက်ပြည်내အစိုးရတွေကသူတို့ရဲ့ပြည်내တွေအတွက်ကိုယ်တိုင်အရေးယူကြံ့တွယ်မှုတွေလောက်လာနေပါလိမ့
်။အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေလက္ခဏာကိုတလကျော်ကြာဆိုင်းငံ့ထားတာအဆုံးသတ်လိုက်ပြီးတဲ့နောက်ဒုက္ခသည်တွေစပြီးတော့ပြန်ဝင်လာပြီဖြစ်ပါတယ်။နိုင်ငံပေါင်း73နိုင်ငံကလူပေါင်း199ယောက်ဟာအင်္ဂါနေ့မှာအမေရိကန်ကိုရောက်လာကြပြီလို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒုက္ခသည်ဝင်ရောက်တာကိုနိုဝင်ဘာလ9ရက်နေ့ကပြန်ဆပါတယ်။အခုလာကြသူတွေဟာသမ္မတရဲ့ဆုံးဖြတ်ချက်ထဲမှာအတိအကျဖော်ပြထားတဲ့အတိုင်းစက်တင်ဘာလ31ရက်နေ့30ရင်းနှစ်မှာခီးသွွားဖို့အစဉ်အသင့်ဖြစ်နေပြီဆိုတဲ့အဆင့်မှာရှိနေခဲ့သူတွေဖြစ်ပါတယ်လို့နိုင်ငံတိုင်းဌာနပြောခွင့်ရတူက VOA ကိုအီးမေးလ်ကနေတင်ပြောပါတယ်။ဒုက္ခသည်တို့ကအော်တိုဘာလာတွင်အမေရိကန်ကိုရောက်လာဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့အော်တိုဘာလာတရနေ့မှာစတင်တဲ့2020ပြည့်ဘန်ဒါနှစ်အတွက်ဒုက္ခသည်လက်ခံတဲ့အရေးအတွက်ကိုအမေရိကန်ဆွေးနွေးကကန့်သတ်လိုက်တာကြောင့်နှောင့်နှေးသွားခဲ့တာပါ။ 2020ပြည့်ပြည့်ပနနှစ်တွင်ဒုက္ခသည်အရေအတွက်18,000လက်ခံမယ်လို့သမ္မတထရမ့်အစိုးရကစက်တင်ဘာလကမှအဆိုပြုခဲ့တာကြောင့်ဒါဟာဒုက္ခသည်လက်ခံရေးအစီအစဉ်တမိုင်းတစ်လျှောက်အ ਨੇ ဆုံးအရေအတွက်ဖြစ်ပါတယ်။ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းပြီးတဲ့နောက်အင်ဖီရောကအတည်ပြုထုတ်ပြန်တဲ့သမ္မတရဲ့ညင်ညာချက်ထဲမှာလက်ခံမဲ့ဒုက္ခသည်အရေအတွက်ကိုအဲ့ဒီအတိုင်းအတည်ပြုထားပြီးဖြစ်ပါတယ်။
မွေးစေးမှန်ခိုးရောင်းဝယ်မှုတန်တရားအတွက်တနင်္လာနေ့တရားရုံးချိန်မှာရဲတွေကိုပြစ်ခတ်တက်ခိုက်ပြီးထွက်ပြေးလွတ်မြောက်သွားတဲ့တရားခဏအုပ်ဖြစ်သူအမေရိကန်နိုင်ငံသားတူနဲ့သူ့ရဲ့ထိုင်းဇနီးတွေကိုဗုဒ္ဓဟူးနေ့ကပြန်လည်ဖမ်းဆီးရမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းပတ်တရားမြို့မှာတနင်္လာနေ့ကရုံးထုတ်ချိန်မှာအကူအညီပေးသူနောက်တယောက်နဲ့အကူအညီနဲ့ပိတ်ကပ်ကမ်းနဲ့ထွက်ပြေးသွားတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကတော့ကမ္ဘောဒီးယားနယ်စပ်သားကစေကီယိုခိုင်မှာသူတို့ကိုခြေရခံမိတာဖြစ်ပြီးရဲတွေဝိုင်းနေချိန်မှာအမျိုးသားကသူ့ဇနီးဖြစ်သူကိုဒဇာကန်လှုပ်ထားပေးမယ်။ရဲရင်အနာကပ်လာချိန်မှာတော့ပထမသူ့ဇနီးကိုတနက်နဲ့ပြစ်ခတ်ပြီးသူ့ကိုသူလည်းပြစ်ခတ်ခဲ့တယ်လို့ရဲတာဝန်ရှိသူတူက AFP ဌာနကိုပြောပါတယ်။သူ့တန်ရာကပြင်းထန်ပေမဲ့ဇနီးဖြစ်သူအခြေအနေကတိတ်မဆိုးဘူးလို့လည်းပြောပါတယ်။သူတို့နှစ်ဦးကိုတေရန်စင်ခွင့်ရှိတဲ့မွေးရစေးမှန်ခိုးရောင်းဝယ်မှုနဲ့ဖမ်းဆီးတာဖြစ်ပေမဲ့ထိုင်းနိုင်ငံမှာတော့တေရန်စင်ဒါကတိတ်ရှာပါတယ်။သူတို့ထွက်ပြေးနိုင်အောင်အကူအညီပေးခဲ့သူကိုလည်းနောက်တနေ့မှာပဲဖမ်းဆီးရမည်တယ်လို့ရဲကပြောပါတယ်။ထိုင်းမြန်မာလောင်သုံးနိုင်ငံကြားရွှေထရီကနယ်မြေကနေမွေးစေးအများပြားထုတ်လုပ်နေပြီးတော့ထိုင်းနိုင်ငံကတော့မွေးရစေးထုတ်လုပ်မှုနဲ့ရောင်းဝယ်မှုမှာတဆင့်ကန်ဒေတာဖြစ်နာမည်ကြီးပါတယ်။
အီသီယိုးပီးယားနိုင်ငံ Blue Nile မြစ်ပေါ်မှာတည်ဆောက်နေတဲ့ရေအားလျှပ်စစ်စီမံကိန်းကြီးနဲ့ပတ်သက်ပြီး Egypt, Ethiopia, Sudan နိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်သမ္မတ Donald Trump တို့ဗိုလ်ထုနေ့ကကြိုတင်ကြေညာမှထားပဲအင်ဖီလိုမှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတိတ်ကိုအဆင်ပြေပြီးဆွေးနွေးပွဲတွေကိုဆက်လုပ်သွားမယ်လို့သမ္မတ Trump က Twitter မှာကြီးပါတယ်။ဒီဆွေးနွေးပွဲဟာအများပြည်သူသိအောင်ထုတ်ပြန်ထားတဲ့သမ္မတရဲ့တနစ်တာအစီအစဉ်ထဲမှာမပါဝင်တယ်လို့ဒါနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုပေးဖို့ VOA ကပန်ကြားတာကိုလည်းသမ္မတအင်ဖီလိုကမတုံ့ပြန်ပါဘူး။Egypt, Ethiopia နဲ့ Sudan နိုင်ငံသားရေးဝန်ကြီးတွေဟာ Grand Ethiopia Renaissance Cell GERD စီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ဗန္ဒာရေးဝန်ကြီး Stephen Mnuchin ရဲ့ဖိတ်ကြားချက်နဲ့ Washington မြို့တော်မှာရောက်နေတာပါဒီ Cell စီမံကိန်းဟာ Ethiopia နဲ့ Egypt တို့အကြားရေအရင်းမြစ်ခွဲဝေသုံးစွဲရေးမှာတင်းမာမှုမြင့်တက်နေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်ဒီ Cell ကိစ္စပဋိပက္ခဖြစ်နေတာကိုကြားဝင်ဆက်ဆက်ပေးဖို့ Egypt သမ္မတ Abdel Fattah El-Sisi ကသမ္မတထရမ့်ကိုပန်ကြားခဲ့ပြီးတဲ့နောက်ဗိုလ်ထုနေ့မှာဒီတွေ့ဆုံဆွေးနွေးပွဲဖြစ်လာတာပါခင်ဗျာ
ကျော်သားပရိနေမနဲ့ထိတ်တန့်ရောက်နိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းတဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့တာပါအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်ရန်ကုန်တက္ကသိုလ်မှာတက္ကသိုလ်ပတ်လည်ဖောက်လုပ်မဲ့ကိစ္စဟာလူတချို့စိုးရိမ်နေတယ်လို့တက္ကသိုလ်ရဲ့မူလသွင်ပြင်လက္ခဏာတွေကိုထိခိုက်ပျက်စီးစေမှာမဟုတ်ပဲတည်ငြိမ်မပတ်ဝန်းကျင်ပုံမှုကောင်းမွန်အောင်စိမ့်လန်းစုပြောင်းလုပ်ဖို့ရည်ရွယ်ချင်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကပြောပါတယ်အခုရာယီရဆိုင်ထားတဲ့ဒီစီမံကိန်းကိုចောင်းသားတွေចောင်းသားဟောင်းတွေကျင်းတဲ့အောင်ကော်မတီကညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းသူကိုယ်တိုင်ရန်ကုန်တက္ကသိုလ်ចောင်းသားဟောင်းဆရာဟောင်းတစ်ခုဖြစ်ခဲ့သူဒေါက်တာတင်အောင်ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥကျော်ဇန်သားကတွေ့ဆုံမေးမြန်းတဲ့အခါသူကအခုလိုစပြောပြပါတယ်ခင်ဗျာ
ရန်ကုန်တက္ကသိုလ်ဆိုတာကတစ်ချိန်ကကျွန်တော်တို့နိုင်ငံနေမကဘူးအရှိတောင်အာရှမှာနံပါတ်1ထိတ်ဆုံးရောက်နေတဲ့တက္ကသိုလ်တစ်ခုအဲ့တော့ဒီလိုထိတ်ဆုံးရောက်ခဲ့တာဘာဒီလဲလို့ကျွန်တော်ပြန်ကြည့်ရင်ကျွန်တော်တက္ကသိုလ်ရဲ့အခြေခံအဆောင်ကောင်းခြင်းစတင်တရားခြင်းเนาะဒါဒီကအစသူ့ရဲ့ပညာရေးပိုင်ဆိုင်ရာ quality ပါညာဆိုတာဒါတော့ပူကြီးကြတော့ခုနအချက်တည်းလည်းပါစိတ်လန်းစုပြေးရမယ်တနည်းအားဖြင့်တည်ယူမှုပတ်ဝန်းကျင်ခေါင်းရမှာအဲ့ဒီလိုရဖို့ဆိုရင်ဒီတက်သူယူပြန်ပြင်ရမယ်ဆိုပြီးတော့ကျွန်တော်တို့အစိုးရမတက်ခင်နေရဒီစီမံကိန်းကိုကျွန်တော်စဉ်းစားခဲ့တယ်အဲ့ချိန်ကကောင်းထဲဖို့နဲ့အာမရှိဘူးအဲ့တော့ကျွန်တော်
ပြပြန်ဗာများအဲ့အဆောက်အဦတွေပလန်တွေပြင်ဖို့လိုသလဲခင်ဗျာခုနကလိုဖြစ်ဖို့ဒါအဲ့ဟာပြင်ဖို့လိုပါဘူး
ဟိုကျွန်တော်အခုလောလောဆယ်တော့ဒီပြည်လမ်းအဝင်ရဲ့ဘယ်ညာမှာပေါ့နိဆရာများတမကအဆောင်အကြောင်းသားတမကအဆောင်ကျွန်တော်တို့ဆောက်ဖို့ပြန်ဆွဲထားပါတယ်ခုနကဒီပြည်လမ်းနဲ့ကနေကားကြီးဘလော့ဖြစ်နေတယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီပြည်လမ်းကိုလမ်းလျှောက်ပြီးသုံးပြီးတော့ဒီလိုပတ်လမ်းကသွားလို့ရှိရင်အနေငယ်တော့တပင်းတွေချိခဲ့မယ်လို့ကျွန်တော်လည်းတစ်ချိန်ရတော့တွက်ဆထားတယ်အခုတော့ဒီလောက်များလားများလားဆိုတော့ကျွန်တော်လည်းမသိပါဘူးအဲ့ဒီအတွက်ကျွန်တော်တို့ကခုတ်တယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကအခုပြည်သူတွေကြောင်းသားဟောင်းနေပြောပြောနေတယ်အဓိပ္ပာယ်လမ်းဝင်နေဘယ်ညာမှာကျွန်တော်လည်းအဲ့ဒါတွေကိုနိုင်ငံတကာသိသူတွေမျက်ခင်းနေအကုန်ဆိုင်မှာတနည်းဖြင့်တန်ဆူကျိုးတွေခတ်ထားတယ် ICU တန်ဆူကျိုးခတ်ထားတယ်ဟိုကျွန်တော်တို့ Jackson College ကြီးနားမှာ UAV တွေတန်ဆူကျိုးတွေဒါတွေကျွန်တော်အကုန်ဖြုတ်မှာအကုန်ဖြုတ်မှာအကုန်အုတ်တိုင်းတွေကိုဖြုတ်မှာပြီးရင်ကျွန်တော်မျက်တွေဆိုင်မှာအဲ့ဒါဟို ီသူကလည်းမသိဘူးကျောင်းသားလည်းမသိကျွန်တော်တို့အဲ့ချန်စီဘန်ပဲကျွန်တော်တို့ကနိုင်ငံတကာတက်သူလို့မျက်စိုက်ပြီးတော့ဗျံဝင်တက်သူကြီးကကြည့်လိုက်ရင်ရှင်းလင်းနေမှာအဓိပ္ပာယ်လိုင်းတွေအိုးရကြည့်ရင်ရှင်းနေမှာဘယ်နည်းပြန်လို့သွားတဲ့အချိန်မှာဒီကားကြီးဘလော့ဖြစ်နေကိုယ်နေလေကျွန်တော်တို့လှုပ်ချင်တဲ့မျက်စိုက်မှတွေနဲ့ဒါမသိလျော့ဘူးအဲဒါကြောင့်ကျွန်တော်တို့ကအဲ့ခုနပတ်လန်းစီမံကိန်းမှာကျွန်တော်တို့ကလွန်ခဲ့တဲ့နှစ်နှစ်လောက်ထက်စပြီးတော့နိုင်ငံတကာနဲ့ဒီစာလေးတွေကိုကျွန်တော်ကပလင်လေးတစ်ခုချပြီးတော့ကျွန်တော်အကောင့်ထဲပေါ်တ
ယ်။ကျွန်တော်တောင်းသားမှာဆိုရင်စစ်ပင်ကဘရီနီကနိမ်စီ
ဟုတ်ကဲ့ပါရှိပါတယ်ခင်ဗျ
ာ။ရန်ကုန်တက္ကသိုလ်ဝင်းထဲမှာမြန်မာနိုင်ငံမှာရှိတဲ့စစ်ပင်အမျိုးအစားအလုံးပါလေ။အစုံဖြစ်အောင်စိုက်ထားမယ်ဘာညာဆိုပြီးတော့ Botany Department ကထင်တယ်အဲ့လိ
ုတ
န်လုခဲ့လို့ကြားပါတယ်။
ဟုတ်ကဲ့
။အခုလမ်းပေါက်ဖို့စစ်ပင်ခုတ်တော့အဲ့ဒါကိုပြတ်မှ
ာ။မဟုတ်ဘူးခင်ဗျာ။အဲ့ဒါဒူရီရဲ့အထင်မြင်ပါတာ။ကျွန်တော်တို့ကဒီအပင်ကြီးတွေကိုလည်းဒီတဲ့ကောင်အောင်ဒီဆိုင်ပုတ်တီးတွေကိုလည်းဒီတဲ့လူမြင်အောင်နော်ဒီအပင်တွေကိုလည်းမပြောက်ပြတ်သွားအောင်ဒီတွင်တို့မှထိမှာမဟုတ်ဘူး။ခုနကပက်လန်းဆိုတဲ့နေရာမျိုးချန်စီယူပေးမှရှိတာ။ပြန်သွားနေတာ။ကျွန်တော်တို့လည်းကွင်းတော့တစ်ခါဆင်းကြည့်ပါလေ။ခုနကလူအပင်ကြီးတွေတော့မညီဘူး။အဲ့အပင်ကြီးတွေကိုကျွန်တော်မခေါ်ဘူး။နောက်တက်လာတဲ့အပင်လေးတွေရှိတယ်၊ဂိုင်းတွေရှိတယ်၊ကားနှစ်စီးရှောင်သွားယုံလောက်ကိုကျွန်တော်ကခုံမှာ
။အဲ့ဒီစီမံကိန်းကိုခဏရဆိုင်ထားရလို့
ပြောပါတယ်
။ဆိုတော့အဲ့ဒီစီမံကိန်းစစ်တို့လုံဆောင်တဲ့လူဆက်နေတာခင
်ဗျ။ဟိုဒါဖွင့်ပြတို့တက်ဘူးကျွန်တော်တို့လုတ်တာပါ။တိပင်းကြီးတွေခုတ်တဲ့အစင်တော့ကျွန်တော်တို့မလုတ်ပါဘူး။သို့တော့လုတ်တဲ့နယ်လုတ်ကိုလုတ်တာလို့ပဲကျွန်တော်တို့မြင်ပါတယ်။ဒါကျွန်တော်တို့ကစီမံကိန်းနဲ့ချတဲ့ကျွန်တော်တို့တော်တော်လေးစဉ်းစားပြီးမှဒီလုတ်ကိုလုတ်တာပါ။ဒါကြောင့်နောင်ကလေးចောင်းသားတွေជីណတ်အောင်အလူမိုင်းတွေជីណတ်အောင်အထိကိမှုအနည်းဆုံးဖြစ်အောင်လုတ်ပြီးတော့ကျွန်တော်တို့ကစဉ်းစားထားတယ်ပေါ့။ကွန်ပီနဲ့ပဲဆုံးဖြတ်ပေးပါလိမ့်မယ်။ဟု
တ်ပါဆရာပြောတော့တဲ့အထက်မှာကျွန်တော်စိတ်ဝင်စားတာအတီဗီလန်ဒီဘက်မှာကျန်တော့
သမားကဆောင်းမယ်။ဟုတ်ကဲ့
။သမားဆောင်းမယ်ကိစ္စလည်းတိတ်ပြီး controversial တချို့ကဘာမဖြစ်စင်းနဲ့ပဲ
မဟုတ်ခင်ဗျ။အ
ခုဘယ်လိုနေပါလ
ဲ။အခုကကျွန်တော်တို့ကဟိုအရင်ကျောင်းသားသမားကဆောင်းနေမတူသေးဘူး။အခုလက်ရှိပေါ်နေတဲ့ကျောင်းသားသမားတွေကိုကျွန်တော်တို့ကရုံးခန်းကြီးပေးရတယ်။ဆရာမြတ်သမားတွေကိုလည်းရုံးခန်းကြီးပေးရတယ်။အဲ့အတွက်ဆောင်းနေဒီဆောင်း။ဟိုကောင်ကြီးနဲ့မဆိုင်ဟိုကောင်ကြီးကကျွန်တော်3,000ဟိုလူကျွန်တော်နှစ်လုံးခဲ့နှစ်နှစ်ထဲပေးထားပြီလားပါကျွန်တော်ကဒီပြရတာဟုတ်ပါကျအဲ့ဒါကြီးကနိုင်ငံတော်ခဏပြန်လဲအထားတယ်အဲ့ဒါကြီးမဟုတ်သေးပါဘူးအဲ့ဒါကြီးကတော့အခြေအနေအားလုံးရလဲသဘောတူမယ်ကျွန်တော်ကိုယ်တိုင်လည်းကျောင်းသားဟောင်းပါပဲကျောင်းသားဟောင်းနေရသဘောတူမယ်ဆိုရင်တော့ဒီနေရာမှာကျွန်တော်တို့က6ချင်လို့ကျွန်တော်တို့ကနိုင်ငံတော်ပတ်စာအတိပြုပြီးတော့ချပေးထားတယ်အခုအဲ့ဒါလေးကြီးကတော့နည်းနည်းအခက်အခဲဖြစ်တော့ရန်ကုန်တိုင်းဟိုဥဖြိုမြင့်သိန်းတို့နဲ့ဟိုကနကျောင်းသားဟောင်းနေနဲ့အကုန်လုံးညှိနှိုင်းနေတယ်အဲ့ဒါတော့ဘယ်ဆင်းရောက်ပြီလဲကျွန်တော်လည်းမသိသေးပါဘူးတော်တော်ဆယ်တော့မလုပ်နိုင်သေးဘူးဆိုတာပဲကျွန်တော်သိပါတယ
်ရန်ကုန်တက္ကသိုလ်ပတ်လန်းတည်ဆောက်နေတဲ့ကိစ္စအပေါ်အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကိုရောက်ရှိနေတဲ့ဒေါက်တာတင်အောင်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးချက်ဖြစ်ပါတယ်အခုတော့အာဆီယံအမေရိကန်ဆက်ဆံရေးဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ကြရပါမယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက Indo Pacific ဒေသအနာဂတ်ကြီးပွားတိုးတက်ရေးအမေရိကန်နိုင်ငံရဲ့ကတိကဝတ်ပြုမှုဆိုင်ရာစာတမ်းတစ်စောင်ကိုထုတ်ပြန်ခဲ့တဲ့သတင်းတစ်ပတ်ထဲမှာပဲသမ္မတ Trump ရဲ့အဆိုအရဟာအရှိတောင်အရှေ့မှာပြည်လုပ်ခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးကိုအစ်စ်နိုင်ကိုယ်စားလှယ်အဖွဲ့တစ်ပွဲကိုသာဆီလုပ်ခဲ့ပါတယ်။ရှိတောင်အရှေ့ဒေသအတွင်းကိစ္စတွေမှာအမေရိကန်တို့ပါဝင်ပတ်သက်လို့စိတ်နှဲပါသွားမလားဆိုတဲ့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ဒီအကြောင်း AP တော်သတင်းတောက် Patsy Wodecuswara ရဲ့သတင်းပေးပို့ချက်ကိုတင်ပြလိုပါရခင်ဗျာ။သမ္မတ Trump ရဲ့အစိုးရဟာ Indo Pacific ဒေသကိုထိတ်တန့်ဦးစားပေးအစ်စ်မှထားတယ်လို့ American နိုင်ငံသားရဲ့ဝန်ကြီးဌာနကဒီတစ်ပတ်တည်းထုတ်ပြန်တဲ့ Indo Pacific အနာဂတ်ကြီးပွားတိုးတက်ရေးဆိုင်ရာအစီရင်ခံစာမှာဖော်ပြပါရှိခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump ဟာဒီတစ်ပတ်တည်းကျင်းပတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးအစည်းအဝေးကိုတော့သူကိုယ်တိုင်မတက်ရောက်ခဲ့တဲ့အပြင်ဒုတိယသမ္မတကိုလည်းမစေလွတ်တယ်လို့နိုင်ငံသားဝန်ကြီးကိုတော့မှမစေလွတ်ခဲ့ပါဘူး။တန်တမန်ကြည့်စဉ်အရာအရှိတောင်အရှက်ခေါင်းဆောင်တွေကလည်းအမေရိကန်အာဆီယံအစည်းအဝေးကိုကိုယ်ပိုင်မတက်ရောက်ကြပဲအမေရိကန်မျိုးသားလုံခြုံရေးအကြံပေး Robert O'Brien ကိုတွေ့ဆုံဖို့သူတို့နိုင်ငံသားရဲ့ဝန်ကြီးတွေကသာဆီလုပ်ခဲ့ကြပါတယ်။ O'Brien ဟာဒီနေ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်သမ္မတ Trump ရဲ့အထူးကိုယ်စားလှယ်ဖြစ်ပါတယ်
။ As he said in his letter, President Trump wants to assure you of the rock solid American commitment in word and deed.
သူစာထဲမှာရေးထားသလိုပါပဲ။သမ္မတလိုခိုင်မာတဲ့အမေရိကန်ရဲ့ကတိကဝတ်ပြုချက်တွေအပြောနဲ့အလုပ်ညီညီဖြစ်စီပေးမယ်ဆိုတာကျွန်တော်ရဲ့မိတ်ဆွေမဟာမိတ်တွေနဲ့အာဆီယံလူ့ဖော်ကိုင်ဘက်တွေကိုသမ္မတ Trump ကအမှတ်ခံနေပါတယ်
။အမေရိကန်နိုင်ငံမှာနောက်နှစ်ကျင်းပမယ့် American ASEAN ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတ Trump ရဲ့ဖိတ်ကြားချက်ကို Trump ကိုယ်စား O'Brien ကအာဆီယံခေါင်းဆောင်တွေကိုပေးအပ်ခဲ့ပါတယ်။ Brian Hardy ဟာ Washington ခြေဆိုင်နိုင်ငံတကာနဲ့မဟာဗျူဟလေးလာရေးဌာန CSIS ကသူတည်တည်ပါဖိတ်ကြားစာပေါ်သူရဲ့အမြင်ကိုအခုလိုပြောပြပါရစေ
I'm sure they'll take the invitation seriously. There is an interest in the United States being more deeply engaged.
ဒီဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေအလေးထားစဉ်းစားမှသိကြပါရစေ။အမေရိကန်ဘက်ကနည်းနည်းနည်းထိတွေ့ဆက်ဆံဖို့စိတ်ဝင်စားမှုရှိနေတယ်လို့ အာဆီယံဘက်ကလည်းသူတို့အားလုံးပေါင်းပြီးအမေရိကန်ကိုလာဖို့စိတ်ဝင်စားနေပါတယ
်။ဝေဖန်သူတွေကတော့အမေရိကန်တွေဘက်ကလစ်ဟာနေတာတွေရှိနေတယ်လို့လည်းပြောပါတယ်။ဥပမာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့မကြိုးစားတာမျိုးပါ။တရုတ်နိုင်ငံကအဲ့ဒီနယ်ပယ်မှာအတော်လေးအုပ်စိုးလာနေပြီဖြစ်ပါတယ်။တရုတ်နိုင်ငံကဥဆောင်နေတဲ့ဒေသတွင်းအလုံးစုံစီးပွားရေးလက်တွဲဘက် RCEP ဆိုတဲ့သဘောတူညီချက်ကိုထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့ကြပြီးနောက်နေ့မှာစတင်နိုင်ဖို့မျှော်လင့်နေကြပါတယ်။အကောင့်တဲ့ဖော်မဲဆိုရင်ကဘာတဝမ် GDP ရဲ့သုံးပုံတစ်ပုံနဲ့ကဘာလူဦးရေတဝက်နီးပါအကျုံးဝင်မှာဖြစ်ပါတယ်။တူတူတရားနိုင်ငံကြ合いဝကြီးလေချွမ်းကဒီသဘောတူညီချက်ဟာဒေတာတွင်စီးပွားရေးပေါင်းစည်းမှုကိုမြင့်တက်စေမှာဖြစ်သလိုအထူးဖြင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ပူးပေါင်းဆောင်ရွက်မှုတွေပိုများလာစေလိမ့်မယ်လို့ပြောပါတယ်။ဒေတာရင်းကနိုင်ငံပေါင်းစုံသဘောတူညီချက်တစ်ခုဖြစ်တဲ့ Pacific ဖြတ်ကျော်ပေါင်းဖော်ဘက် Comprehensive and Progressive Agreement for Trans-Pacific Partnership စာချုပ်မှာလည်း American နဲ့မပါကြပါဘူး။ Trump အစိုးရကနိုင်ငံခြားသဘောတူညီချက်တွေကိုသာလိုလားနေပြီးဒေတာဆိုင်ရာဘာသဘောတူညီချက်ကိုမှလက်မှတ်ရေးထိုးထားခြင်းမရှိပါဘူး။ CSIS က Brian Harding ကသမ္မတ Trump နဲ့တက်လိုလားတဲ့နိုင်ငံသဘောတူစာချုပ်တွေရဲ့အခြေအနေကိုအခုလိုပြောပြပါရစေ။
Japan has really slow walked the bilateral trade negotiations as much as they can. Vietnam, who seemed to be a possibility, is just not interested. The Philippines is
Japan ga na nai ngan ja ta bo tu ni je ja bo ni nai ngan mya ni yang lou ni da ba. Vietnam ne le phit nai bi me sai win saung mu ga ma shi ba au. Philippines ga le sai win sa ba au. American dui thuru ye ma mai dui phit de Canada, Mexico, Europe ne Korea ko be lo pyu mu sat san ni de le so da ko chi ni ja da ba.
ဒီလိုဒေတာတွင်သဘောတူညီချက်တွေကိုအမေရိကန်တို့မရယူဘဲနေတဲ့တချိန်တည်းမှာပဲတရုတ်အမေရိကန်ကုန်သွယ်ရေးစစ်ကလည်းအာဆီယံကောင်းဆောင်တွေကိုစိတ်ပူပန်စေပါရယ်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကတော့အမေရိကန်သမ္မတတက်တန်းကနှစ်ချိန်ပဲရှိတာမို့နောက်တစ်ချိန်ထရမ့်နိုင်မယ်ဆိုရင်လည်းအစိုးဆုံးနောက်ထပ်၅နှစ်ဆက်ဖြစ်ရုံပဲရှိမှာပါလို့သူ့ရဲ့အမြင်ကိုခက်ချမ်းချမ်းပြောသွားကြောင်းပါခင်ဗျာဖီယိုအမေရိကန်သားမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနိုင်ငံတကာသတင်းတပုတ်ကိုဆက်လက်တင်ပြချင်ပါတယ်။အီရတ်နိုင်ငံမှာဆန္ဒပြသူတွေကအီရန်ခေါင်းဆောင်ကြီးရဲ့ပုံတူအရုပ်တွေကိုမီတင်ရှိုးကြသလိုကာဘလာမြို့ကအီရန်ကောင်စစ်ဝင်ရုံးကိုလည်းမီတင်ရှိုးခဲ့ကြပါတယ်။ဒီလိုအဖြစ်ပြက်ကြောင်းအိန္ဒိချင်းအီရတ်နိုင်ငံနဲ့ပတ်သက်တဲ့နှစ်40ကြာအီရန်ရဲ့မူဝါဒဟာလည်းထိခိုက်လာနေပုံရပါတယ်။ကိုင်ရိုမြို့တော်ကနေအက်ဒရက်ယေရီနီယန်ပြပုတ်ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ဒီလိုနိုင်ငံမှာဆန္ဒပြသူတွေကအီရန်အုပ်ဆောင်ကြီးအယာတိုလာအလီခါမီနီနဲ့သူ့ရဲ့ထိတ်တန့်တက်မှုဖြစ်သူဗိုလ်ချုပ်ကြီးခက်ဆမ်ဆူလီမန်နီတို့ရဲ့ပုံလူရုပ်တွေကိုမီတင်ရှို့ကြသလိုအီရန်ကဂျာဂန်ပြည့်အုံပြူနေတဲ့ရှီယားလက်နက်ကိုင်တွေကိုစန့်ကျင်တောက်ွက်တဲ့ဂျေးဂျော်တန်တွေကိုလည်းဟောဟစ်ကြပါတယ်ရှီယာမွတ်စလင်တွေရဲ့ဘာသာရေးအထွတ်အမြတ်ဖြစ်တဲ့ကာဘလာမျိုးကအီရန်ကောင်စစ်ဝင်ရုံးတစ်စီတစ်ပိုင်းကိုလူငယ်အများစုဖြစ်တဲ့ US ဆန္ဒပြသူတွေကတနင်္လာနေ့မှာမီတင်ရှိုးပြီးလူငယ်တွေဟာအဆောက်အဦအပြင်ဘက်ကတိုင်းတွေပေါ်မှာကောက်ခုံကြပါတယ်။အီရန်မှာရောလေဗနွန်မှာပါအစိုးရဆန့်ကျင်ဆန္ဒပြဖို့တွေဖြစ်တာပြည်ပနိုင်ငံတွေကသွေးထိုးလှုံ့ဆော်တာကြောင့်ဖြစ်တယ်လို့အီရန်ကောင်ဆောင်ကြီးခါမေနီကပြီးခဲ့တဲ့သတင်းပတ်မှာဆွဆွဲပြောဆိုတဲ့ပေါ်အီရန်နိုင်ငံသားတွေဒေါသထွက်ကြပါတယ်။
قدرت‌های استکباری امروز بیشتر از همه آمریکا
سر ایران لبنان ما دیگه یون رو نه متی میین یو بده پی اون امریکا نه نو نایگان روی پین لگوی نایگان روی آبی آمیا لون نیجا را پی باره
ایران نایگان یه تکتن شیا گانزا گران ایادولا علی سستانی گا بیلو بین با این یازو گا ما درو پی سی جنه دایم پی آن آزا لامورا میو پی مکن بو တောက်ကြနေဝပြုစုတောင်းပွဲတွေမှာသူကိုယ်စားဥဆောင်စုတောင်းပေးသူစေယစ်အလီဆာဖီကနေတဆင့်အီရတ်လူထုကိုပြောပါတယ်ပြင်ပအင်အားစုဆိုတာကတော့အီရန်နိုင်ငံကိုယဉ်ညွတ်တာပါလက်ရှိအီရတ်ဆန္ဒပြပွဲတွေနဲ့အီရန်ရဲ့မူဝါဒအပေါ်ထောက်ပြဝေဖန်သူကတော့အီရန်သမ္မတဟောင်းအဘူလဆန်ဘာနီဆဒါဖြစ်ပြီးသူကပြင်သစ်ဘာသာနဲ့ VOA ကိုအခုလိုပြောပါတယ်
ဆူဆန်တူ
ရက်တူပီကာဟန်တာအိုရီယက်ကီရတ်မာယောလက်ပြမပါလူထောက်ခံတဲ့စနပ်ပြပွဲတွေဆက်ဖြစ်နေတာကြောင့်အီရန်ဆူရကဖန်တီးနေတဲ့အီရတ်ဆီးရီးယားလက်ပနိုးနဲ့ပေါင်းစည်းညီညွတ်ရေးနှစ်40နီးပါးကြာမူဝါဒကိုရိုင်းနှက်စေပြီးဖြစ်ပါတယ
်အသက်သွေးချွေးတွေရင်းပြီးတော့ရောဘဏ္ဍာငွေကြေးတွေတုံးပြီးတော့ပါနှစ်40ကြာကြိုးပမ်းခဲ့တာတွေဟာဒီစနပ်ပြပွဲတွေဖြစ်လာတာနဲ့အတူဘယ်လိုဖြစ်ပြီးတော့ဒီလောက်မြန်မြန်ကြာဆုံးသွားရတာလဲဆိုတာအီရန်အုပ်ဆောင်ကြီးအယာတိုလာခါမီနီအနေနဲ့ သူ့လူလူကိုတော့ရှင်းမပြနိုင်ပါဘူးလို့အီရန်သမ္မတဟောင်းဘာနီဆာဒါကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာမပြေပြောက်နိုင်သေးတဲ့ကိုလိုနီအငွေ့သက်ဆွဲခေါင်းစဉ်နဲ့ Nicholas Farrelly က The Asia Dialogue.com မှာရေးထားတာကိုဖတ်ရပါတယ်မြန်မာနိုင်ငံအပေါ်ပြည်ထင်ကိုလိုနီကာလကုန်လွန်သွားပြီဆိုပေမဲ့လည်းကိုလိုနီရဲ့တည်ရောက်မှုကရှိနေသေးတယ်လို့ရေးသားထားပါတယ်မြန်မာနဲ့ပြည်ထင်ကြားနိုင်ငံရေးဆက်ဆံရေးကအများသောအားဖြင့်အပေါင်းလက္ခဏာဆောင်နေဆိုပေမဲ့လည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့2019လောက်မှာတော့နှစ်နိုင်ငံကြားဆက်ဆံရေးတက်မှလာခဲ့ပြီးတော့မြန်မာအပေါ်ပြည်ထင်ကရှုတ်ချမှုတွေပြင်းထန်လာတယ်လို့ဆိုပါတယ်။ပြည်နိုင်ငံအောက်စ်ဖို့ဂျောင်းစင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ရင်းချာဒုက္ခသည်တွေအရေးမှာအရေးယူသင့်တယ်လို့မလို့ဆောင်လို့ဆိုပြီးတော့ဗီဒင်အပါဝင်နိုင်ငံတကာကပေးအပ်ခဲ့တဲ့ပွဲတွေဂုံတူးတွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ရတယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကနေရင်းချာသိမ်းနဲ့ကြီးထွက်ပြေးရတဲ့ပြည်ပခါမှာလူခွင့်ချိုးပေါက်သူတွေကိုအရေးယူဖို့ပြည်ထင်ကပြောဆိုနေပြီးတော့မြန်မာအစိုးရအနေနဲ့ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးမြူဘူးဆိုပြီးတော့ရှုံချနေတဲ့အကြောင်းလည်းရေးသားထားပါတယ်။မြန်မာပြည်သူတွေကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုနဲ့စီးပွားရေးအခြေခံကိုဖျက်လို့ဖျက်ဆီးပြုခဲ့တဲ့ဗီဒင်ကိုလိုနီကိုပစ်တင်နေတယ်လို့ရေးသားထားပါတယ်။ရိုဂျာပရိပခနောက်ကျောင်းပြန်ကြည့်ရင်ဗီဒင်အင်ပါရာတီထောင်စင်တုန်းကမူဝါဒရေးရာနဲ့ကင်တွယ်ပုံညံ့ဖျင်းမှုရဲ့တိုက်ရိုက်တရမှုပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကိုလိုနီခေတ်ကမြန်မာနိုင်ငံပေါ်မှာအနိုင်ကျင့်ခဲ့မှုတွေအခုခေတ်မြန်မာကလူမျိုးတုံးတက်ဖြတ်မှုတွေဒီကြောင်းတွေနဲ့ပတ်သက်ပြီးတော့အကြိတ်အနယ်အငင်းပွားနေသေးရတော့ဗီဒင်းနဲ့မြန်မာနိုင်ငံကြားအပြန်အလှန်ချစ်ခင်မှုကတော်ရုံလောက်ပဲရှိနိုင်မယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ကနအူးဆောင်ရွက်မှုမှာမြန်မာနိုင်ငံကချုပ်တည်တဲ့ကလေးတသန်းကျော်အတွက်ထိရောက်တဲ့ပညာရေးပေးနိုင်ခဲ့တယ်ဆိုတဲ့ခေါင်းစဉ်နဲ့ကလသမကကလေးသူငယ်များရန်မုံငွေအဖွဲ့ရဲ့အစီရင်ခံစာကိုကူးကားပြီးတော့ရေးသားထားတဲ့စောင်းမတစ်ပုဒ်ကို reliefweb.int မှာဖတ်ရပါတယ်။အရေးသွေးခြေခံတဲ့ပညာရေးစနစ် BOQBEP အစီမံကိန်းကနေပြီးတော့တနိုင်ငံလုံးအတိုက်အတာနဲ့ကလေးတသန်းကျော်အတွက်ပညာရေးအထောက်အကူဖြစ်ခဲ့တယ်လို့ရေးသားထားတာပါ။ပညာရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ဥရောပသမဂ္ဂ EU ဒိန်းမတ်နိုင်ငံနဲ့ UNICEF ရဲ့အထောက်ပံ့နဲ့လှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါတယ်။2016ခုနှစ်ကစတင်ခဲ့တဲ့ BOQBEP အစီအစဉ်ဟာငွေကြီးမတတ်နိုင်တဲ့ကလေးငယ်တွေအတွက်အရေးသွေးမြင့်ပညာရေးကိုပေးဖို့ရည်ရွယ်တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အားလုံးပါဝင်တဲ့အရေးသွေးမြင့်ပညာရေးမူဝါဒကိုလှုပ်ဆောင်နိုင်ခဲ့တယ်လို့ရေးသားထားပါတယ်။မူကြိုအတန်း800,000အတွက်စာအုပ်တွေသင်္ထားကူပစ္စည်းတွေကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့လည်းရေးသားထားတာပါ2019ဇူလိုင်လကစပြီးတော့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အရရခိုင်ပြည်နယ်ကကလေးငယ်တွေအတွက်အာယုံဆိုင်လှုပ်ဆောင်လာတာဖြစ်ပြီးတော့လူမျိုးဘာသာကြားမှနိုင်ငံသားဟုတ်မဟုတ်ခွဲခြားခြင်းမရှိဘဲနဲ့အားလုံးပါဝင်နိုင်မဲ့ပညာရေးကိုပေးခဲ့တယ်လို့လည်းရေးသားထားပါတယ်။ပြန်ပြင်ပေးခဲ့တဲ့အကြောင်း38ခုတည်းကတစ်ခုဖြစ်တဲ့စစ်တွေမျိုးကရေးချမ်းပြင်အခြေခံပညာအလဲတန်းကျောင်းမှ BOQBEP အစီအစဉ်အောင်မြင်စွာပြီးဆုံးတဲ့ကြောင်းခန်းနာကိုကျင်းပခဲ့ပြီးတော့ပြည်တွင်းမှာရွှေ့ပြောင်းနေထိုင်ရတဲ့ Bodufa Muslim စခန်းကသမယိုးချမဟုတ်တဲ့မူလာတန်းပညာသင်စခန်းတွေနဲ့ယာယီစာသင်ခန်းတွေကိုကိုယ်စားလှယ်တွေကတွားရောက်ကြည့်ခဲ့တယ်လို့ရေးသားထားပါတယ်။ဒီစီစဉ်တွေကို BOQBEP ကထောက်ပံ့ပေးထားတာဖြစ်ပြီးတော့ Save the Children International SCI ကကြီးကြပ်တာလည်းဖြစ်တယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကကလေး3သိန်းကျော်စာဖတ်အားကောင်းမှုအတွက်ကျောင်းအပြင်ဖတ်ရမယ့်စာအုပ်တွေပေးနိုင်ခဲ့ပြီးတော့ကလေးတွေရေးသွေးကောင်းတဲ့ပညာရေးရရှိနိုင်ဖို့ရခိုင်ကဆရာဆရာမ2,000ကျော်ကိုလည်းတင်ကြားပေးနိုင်ခဲ့တယ်လို့ဖော်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
မအီတန်စင်ပါပကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကိုလိုက်တူမီတာ32 40 48တို့အပြင်လိုက်လံမီတာ190 kHz 1905ကနေလဲတူးချက်နားဆင်နိုင်ပါ रे ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်တော်ရှင်များခင်ဗျာမြန်မာစံနယ်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အသံရဲ့ကြာတာပရင်းနဲ့မနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တို့အပြင် line lab meter 190 kHz 1595တို့ကနေပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက် blogger တွေပြောသမျှအစီအစဉ်တွေနဲ့အတူမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာအရေးပြားဆရာဝန်ဒေါက်တာဖွေရန်ဖြူကအခုလို့ပြောပါတယ်
ကိုယ်သုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြာတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့
ဟာအေးရာဒီမှာအရေးပြား၆တာမဖြစ်စေဖို့လိုက်နိုင်ရမယ့်ကိစ္စတွေနဲ့ရှောင်ရှားတင်တာတွေကိုဒေါက်တာတန့်စင်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာမကြာခင်နားဆင်ကြရမှာဖြစ်ပါတယ်အခုတော့ဦးကျော်စံသားရဲ့မြမအရေးကိုအရင်ဆုံးနားဆင်ကြရပါမယ်ခင်ဗျာစီလွန်ခေကမ္ဘာနိုင်ငံရေးမှာအင်အားစုဖွဲ့မှုတွေအများအပြားဖြစ်ထွန်းလာတဲ့အတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တချို့ဟာပြည်မအခြေခံမှုထက်အင်အားတောင့်တင်းတဲ့အုပ်စုတွေအလိုကျဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဦးဟောက်တူစွမ်းကဆိုပါတယ်။အာဆီယံအဖွဲ့တွေကတော့မြန်မာပြည်ထနာရဲ့အခြေအနေမှန်ကိုနားလည်ပြီးကုလသမဂ္ဂအနေနဲ့လည်းအာဆီယံလိုနားလည်လှုပ်ဆောင်မယ်ဆိုရင်ပိုကောင်းလိမ့်မယ်လို့လည်းပြောပါတယ်။အသေးစိတ်ကိုသားမကြီးဦးဟောက်တူစွမ်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ရမှာမြန်မာသားမကြီးကအခုလိုစတင်ပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီခိုင်းပြီးနေမှာခုနောက်ပိုင်းနေရာဆုံးခွာတဲ့မွတ်စလင်နဲ့ပတ်သက်တဲ့ပြဿနာဟာကျွန်တော်နိုင်ငံအတွက်ပြည်တွင်းမှာသာမကဝင်တဲ့ဟိုနိုင်ငံကမျက်နှာစာမှာပါအကြီးအမားဆုံးသောရင်ဆိုင်ချုပ်တွေ့နေရတာခက်ခဲကြီးတစ်ခုဆိုတာမှတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီတင်ကွပြောင်းရေးကာလကိုစတင်ပြီးတော့ပြည်သူ့အစိုးရရွေးချယ်တင်မြှောက်ခဲ့တဲ့2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့မျှော်မှန်းချက်တင်တဲ့ဟိုအားထုတ်ကြိုးပမ်းမှုတွေရဲ့အကြီးအမားဆုံးသောဟန်တားကြီးကတော့ဒီဟာပဲလို့ပြောရင်တော့မှားဘူးပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂမျက်နှာစာမှာမကြုံစဘူးပေါ့။ကုလသမဂ္ဂသမိုင်းမှာလည်းပဲအမှန်တိုင်းပြောရလို့ရှင်တော့နိုင်ငံတိုင်းနိုင်ငံပေါ်မှာဒီဒုက္ခရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် humanitarian issue လို့ပဲခေါ်မှာပေါ့နော်။ဒီဒုက္ခတွေပြဿနာပါညာဆိုရတာ။ဒီဟာနဲ့ပတ်သက်ပြီးတော့ဒီလောက်ကျွန်တော်တို့လောက်ဖြားအများဆုံးအပြေးခံရနိုင်ငံအခုတည်းမရှိပါဘူး။နော်အခုတည်းမရှိပါဘူး။ကျွန်တော်တို့က mechanism အများကြီးနဲ့ပဲဟိုလူခွင့်ရေးကောင်စီမှာရောကုလသမဂ္ဂထူထူညီလာခံမှာရောလုံခြုံရေးကောင်စီမှာရောကျွန်တော်ပြပောင်းဆောင်ကနေပြီးတော့မှဟိုဖျားပြင်းချင်းခံနေရတဲ့အတွက်တော်တော်လေးကြီးကြီးမားမားကျွန်တော်ရင်ဆိုင်နေရတဲ့ခက်ခဲလို့ပဲကျွန်တော်ဒီလိုပြောချင်ပါတယ
်ဆိုတော့မြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂအနေနဲ့ဘာဖြစ်လို့လောက်တောင်မှမကြုံစုဖူးတဲ့ဖျားပေးရသလဲကျွန်တော်နှစ်ခုစဉ်းစားမိပါတယ်ကုလသမဂ္ဂအတိုင်းပိုင်းကအမှန်တိုင်းနားမလည်လို့လားတချို့ကလည်းပဲကုလသမဂ္ဂဘက်လိုက်တယ် bias ဖြစ်တယ်ဒါမြန်မာနိုင်ငံကနိုင်ငံငယ်ခုခံနိုင်စွမ်းသိမရှိလို့ပါဆိုကြပါစို့ဟိုတုန်းကဆိုရင်တရုတ်ရဲ့လူခွင့်ချုပ်ပတ်မှုတွေအများကြီးစီးခဲ့ပေမဲ့တရုတ်ရဲ့စီးပွားရေးအင်အားကြောင့်တရုတ်ကကြတော့လူဖျားကြီးပန်းမမပြေရဘူးစသဖြင့်ပြောကြတာလေအများကြီးစီးခဲ့ပါတယ်။တမကြီးဘယ်လိုနှိုင်းရှင်းလို့ပါလဲလား။
ကျွန်တော်မြန်မာကတော့ပေါ့နော်ပုံကလေးအမြင်နဲ့ကျွန်တော်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့ဟို dynamic လို့ခေါ်မှာနော်လုပ်ငန်းအကောင့်တွေပေါ်ဆောင်ရွက်မှုဟိုမှာဖွဲ့စည်းမှုပုံစံနဲ့လုပ်ဆောင်နေမှုပုံစံတွေကလည်းဒီနှစ်တည်းရာစုမှာတော့တော်တော်ပြောင်းလာတယ်လို့ကျွန်တော်အဲ့လိုတော့မြင်တာပေါ့နော်ဟုတ်လားအခြေခံမူတွေပေါ်မှာဟိုရပ်တည်တဲ့ဟာတဲ့ဒီသူတပြင်းတော့ကျွန်တော်တို့ဟိုစီးရဲကာလာဟိုပြီးသွားတဲ့ခါအင်အားအတိုင်စနစ်တွေကတိတ်ညားလာတဲ့ခါကျတော့ဒီနိုင်ငံတကာဆက်ဆံရေးပုံစံပြစ်ပြောင်းလာတဲ့နဲ့မူတည်ပြီးတော့ကုလသမဂ္ဂရဲ့လုံဆောင်တဲ့ပုံစံလည်းပဲပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တယ်သူတပြင်းကျွန်တော်ကိစ္စမှာဖိအားပေးတဲ့ပုံစံကိုကြည့်မယ်ဆိုလို့ရှင်အဓိကနောက်ပိုင်းကဥဆောင်နေတာဘယ်ဖွဲ့လဲဆိုလို့ချင်း OIC လို့ခေါ်တဲ့ Organization of Islamic Cooperation OIC အဖွဲ့နဲ့ဒီ EU ပေါ့နော်အဲ့ဒီနှစ်ဖွဲ့ကအဓိကဥဆောင်ပြီးတော့လုပ်နေတယ် OIC ရောဗျာအမှန်တည်းပုံရင်းလေးပြောရင်တော့ဘာသာရေးနဲ့ခြေခံမျိုးဖွဲ့စည်းတဲ့အဖွဲ့စီးဖြစ်တဲ့ခါကျတော့သူကြည့်ကြရဲကွာသူတို့ရဲ့ဒီမွတ်စလင်တွေဟလာဒီလိုဖိနှိပ်ခံရတယ်နှိပ်စက်ခံရတယ်ဆိုတဲ့ဟာအမြင်နဲ့ဒီဘက်ကနေပြီးတော့စီးရင်သွားတာပေါ့နောက်တစ်ခါကလည်းပဲဥရောပသမဂ္ဂဘက်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်မြင်လာတာသူတို့ကဘာလဲဆိုတော့moral point of view ဘက်ကနေကြည့်ပြီးတော့မှဒီလူခွင့်ရတံပိုးထားမှုဒီဟာကိုပဲခြေတန်းတင်ပြီးတော့ဒါလုတ်သွားနေတယ်ဒီနှစ်ဖွဲ့ပေါင်းမိတဲ့အခါကျတော့ကျွန်တော်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့တကယ်ပကတိအဖြစ်မှာအခြေအနေတွေကိုဟိုထည့်သွက်စဉ်းစားခြင်းမရှိဘူးဒီအဖွဲ့နှစ်ဖွဲ့စလုံးကိုပေါင်းလိုက်မယ်ဆိုလို့ရှိရင်ကုလသမဂ္ဂအဖွဲ့ကြီးရဲ့တဝက်ကျော်ဖြစ်သွားပြီလေဗျာတဝက်ကျော်ဖြစ်သွားပြီတဲ့အခါကျတော့သူတို့နဲ့ဆက်နွယ်နေတဲ့ ဟာလာသူတို့ကိုမိခိုနေရတဲ့နိုင်ငံတွေနဲ့ပေါင်းလိုက်ရင်အဲကျွန်တော်ရဲ့တစ်ဖက်မှာအင်အားကုလသမဂ္ဂသုံးပုံနှစ်ပုံတော့အလိုလိုပါသွားတာပေါ့အဲ့ဒီသဘောတရားကိုကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့လုံညိုရေးကောင်စီမှာတော့လောက်မဆိုးလှတော့လည်းပဲတချို့ forum ကြီးမှာကြတော့မြန်မာနိုင်ငံကိုပူပြီးဖိအားပေးတဲ့ဥပမာအဖြစ်ICC လို့အဖွဲ့မျိုးကအရေးယူမဲ့ကိစ္စမှာ UN ကလည်းအတီးပြုပေးမဲ့ judges တွေကို UN ကရွေးပြီးခန့်လိုက်တဲ့ဆိုရင်အဲ့ဒါဟာမြန်မာနိုင်ငံမှာလိုက်နာရမယ် obligation ရှိလာတယ်ဆိုတဲ့သဘောမျိုးလည်းတွေးရပါတယ်ဆိုတော့ ICC လို့အဖွဲ့က UN ကိုသုံးပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့ထိကြိုးပမ်းလာနိုင်တဲ့အလားအလာကရှိလာနိုင်ပါလားရှိကို
ကျွန်တော်သုံးသပ်မိသလောက်ဆိုလို့ရှိရင်တော့ဟိုတို့ကနီလန်ပေါင်းစုံနေပေါ့နော် OIC ဟိုပြည်ခဲ့တဲ့ဝန်ကြီးဖွဲ့အစည်းအဝေးမှာအဲဒီဟာကို ICC တင်ဖို့ကိစ္စဂမ်ဘီယာနိုင်ငံကိုတာဝန်ပေးပြီးတော့မှသူတို့ဆက်လုပ်မှာပေါ့အဲအဲ့ဒီသဘောမျိုးသူတို့ကဆုံးဖြတ်ထားတာ OIC နေနဲ့တစ်ဖက်ကလည်း EU နိုင်ငံတချို့နိုင်ငံတွေပေါ့ဗျာအထူးသဖြင့်နောက်ဥရောပနိုင်ငံတချို့တွေကဆိုရင်ဟိုဒီဟာကို ICC တင်ဖို့ကိစ္စကိုချက်ခုတ်ချက်ခဲလုပ်နေကြတယ်သို့တော်လည်းပဲကျွန်တော်ဥပဒေကြောင်းရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟာလား ICC အဖွဲ့ဝင်မဟုတ်တဲ့အတွက် rule statute ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကျွန်တော်တို့ပုံမှန်တော့တကယ်ကဒီ ICC ရဲ့ဟလာဥပဒေကြောင်းအရာဟလာအာဏာသိမ်းရောက်ပိုင်ခွင့်နဲ့ကျွန်တော်တို့လိုက်နိုင်မယ့်တာဝန်တရားမရှိဘူးပေါ့နော်အဲ့ဒါကြောင့်လည်းပဲသူရဲ့ဥပဒေအရာရှိ chief prosecutor အနေပြီးတော့ subject ထဲမှာနာမည်ပေးထားတာက deportation လို့ပဲသူကဒီကျွန်တော်ဘက်ကနေပြီးတော့ Muslim population ကိုနိုင်ငံအပြင်ကိုမောင်းထုတ်တယ်နှင်ထုတ်တယ်ဆိုတဲ့ဟာနဲ့သူကအဲလုတ်တာ။အဲဆိုကျွန်တော်ပြည်တွင်းမှာဖြစ်တဲ့ကိစ္စကသူကအာဏာသိမ်းအောင်မရှိဘူးလေ။အဲ့တော့ဂျမရေးထုတ်ထားတဲ့ Bangladesh ပေါ်မှာဖြစ်တဲ့ရာဇဝတ်မှုတစ်ခုခုသာလျှင်သူတို့ကအာဏာသိမ်းအောင်မရှိတာ哦။အဲ့သဘောရအဲ့လိုလုပ်ထားတယ်။သို့တော်လည်းပဲနိုင်ငံတကာနိုင်ငံကို ICC ရဲ့တရားစီရင်ခွင့်အောက်ကိုလွှဲပေါင်းဆိုတဲ့နေရာမှာကုလသမဂ္ဂဘောင်ထဲမှာတော့ကျွန်တော်သိလောက်ဆိုရင်တော့လုတ်ပိုင်ခွင့်ရှိတာကုလသမဂ္ဂလုံခြုံရေးကောင်စီတစ်ခုပဲရှိတယ်လေ
။
အဲ့တော့လုံခြုံရေးကောင်စီကဒီဟာကိုလွှဲပြောင်းပေးမှသာလျှင် resolution နဲ့ဆုံးဖြတ်ဖို့ပေးမှသာလျှင်ဒါလုပ်လို့ရမယ်။ဆိုတော့အစ်စ်လေးကတော့အများကြီးတော့ရှိပါတယ်။ဥပဒေကြောင်းရလဲဒါခိုင်လုံတဲ့ကိစ္စတော့မဟုတ်ဘူး
။နောက်တစ်ခုကမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂကပေးတဲ့ PR တွေမြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စီစဉ်နေတဲ့ဘာညာစာကိုအမြဲတမ်းပြောမယ်။ကုလသမဂ္ဂတောင်းဆိုတဲ့အတိုင်းဖွင့်ပေးနိုင်တာဆွေးနွေးနိုင်တာတွေမရှိတဲ့အပိုင်းလည်းတွေ့ရပါတယ်။အဲ့ဒါသူတို့တောင်းဆိုမှုတွေကမြန်မာနိုင်ငံရဲ့ဒါအထုတ်ချာအာဏာကိုများညှိစွန်လောက်အောင်များဖိအားပေးနေတဲ့ကိစ္စတွေများဖြစ်နေပါလားသူတို့မြန်မာနိုင်ငံပြည်တွင်းရေးအတွက်များအခက်အခဲသိကြုံသွားနိုင်ပြီလားသူတို့ပြောတာကိုခွပြူလိုက်ရင်စသဖြင့်ဘယ်လိုအခက်အခဲတွေရှိနေထင်ပါလဲအဲ့ဒါတွေကိုလည်းပြောဖို့
ဟုတ်ကဲ့နားရမှန်တော့ဗျာကျွန်တော်ဒီရခိုင်ပြည်နယ်မြောက်ပိုင်းလူမှုတိုင်းဝိုင်းကြားမှာဖြစ်နေတဲ့ပြဿနာဟာနှစ်ပေါင်းရှည်ကြာခဲ့ပြီကြာခဲ့ပြီအားလုံးနဲ့ပြီးတယ်အဲဒါကြောင့်ဒီပြဿနာဖြေရှင်းဖို့ဆိုပြီးတော့ confidence ရခိုင်ဟိုချမ်းမြေကော်မရှင်ကိုစဖွဲ့ရတယ်ဒီဆိုရပဲစသူဖွဲ့ပြီးတော့ဒီရှိမှဒီကိစ္စဖြေရှင်းရမယ့်ကိစ္စအရေးကြီးတဲ့ကိစ္စဆိုပြီးတော့စပြီးလုပ်တာကျွန်တော်တို့အဆိုရပဲစပြီးလုပ်တာပါအဲသို့တော်လည်းပဲတစ်နေ့ကန်ချမ်းဖက်တမားရရဲ့တိုက်ခိုက်မှုနဲ့ကျွန်တော်စစ်စင်ရေးကိစ္စတွေဖြစ်လာတဲ့အခါကျတော့ထွက်လိုက်ပြန်လိုက်ထောက်ကောက်သွားတဲ့ကိစ္စတွေဖြစ်လာတာကိုဒီဘက်မှာနေတဲ့လူတွေဘင်္ဂလားဒေ့ရဲ့ကိုထွက်သွားတယ်ဆိုရင်ဘင်္ဂလားဒေ့ရဲ့ကျွန်တော်တို့ဟိုလက်တွဲပြီးတော့ဟာလာကျွန်တော်တို့ညှိနှိုင်းဖြေရှင်းရမှာမဟုတ်လားဗျာအဲ့တော့ဒါလုတ်တင်လုတ်ထိုက်တဲ့အလုပ်ပဲဒီဟာကိုကျွန်တော်တို့လုတ်တယ်လေဒီလိုကျွန်တော်တို့နိုင်ငံသဘောတူညီချက်နဲ့လုတ်နေတဲ့နေရာမှာဟာလာကျွန်တော်တို့ချွတ်ချော်မှုတွေလည်းတချို့ရှိတယ်ရှိတဲ့အပိုင်းမှာကျွန်တော်တယောက်နဲ့တယောက်အဖြစ်တင်နေတာမဟုတ်ဘူးဟိုဖြစ်နေတဲ့ဟာကိုကျွန်တော်ပြောနေတာပဲကျွန်တော်လက်ခံဖို့အတွက်ကျွန်တော်လက်ခံမယ်ကျွန်တော်ဒီမှာနေသွားတယ်လို့မှန်တယ်ဆိုလို့ရှိရင်ထောက်ထားပါတော့။တခုခုပေါ့ဗျာ။ကြားနိုင်တယ်ဆိုရင်ကျွန်တော်တို့ကစစ်စစ်ပြီးတော့မှန်ကန်တယ်ဆိုရင်ကျွန်တော်ပြန်လက်ခံဖို့သဘောတူညီပြီးသားကျွန်တော်လည်းပြောပြီးပြီ။အဲ့ဒီမှာသူတို့ဘက်ကလောက်ရမယ်အပိုင်းကဟာလာဟိုအဖန်မှန်လဲကျွန်တော်ပြောပြီးပါပြီ။ဟာတတ်မှတ်ထားတဲ့ပုံစံတွေရှိတယ်။သစ္စာရဲ့ပုံစံတွေကိုဖြေခိုင်းမှာသူတို့တကယ်ပြန်လာခြင်းနဲ့ဟာဆန္ဒအမှန်ရှင်လက်မထိုးအဲပုံစံမော်လက်မထိုးပြီးတော့ကျွန်တော်တို့ပို့ကျွန်တော်တို့ကစစ်စစ်ပြီးတော့မှန်တယ်ဆိုရင်လက်ခံမယ်။ဒါလည်းလည်းရှင်းရှင်းပဲပဲ။သို့တော်လည်းဒီဟာကိုပုံမှန်မလုပ်တဲ့ခါကျတော့ကျွန်တော်တို့မှပြဿနာတွေဖြစ်တယ်။အလုံးပြုံနေတော့အများကြီးတော့အခက်အခဲရှိမယ်သို့တော်လည်းပဲကျွန်တော်ပြောထားတဲ့အရေးအတွက်ကိုပြန်လာရဲဆိုရင်ကျွန်တော်တို့သတို့လုံရင်းအတွက်လည်းပဲဟာလာတက်နိုင်ဆုံးလုပ်ပေးမယ်ဒါပေမဲ့စာဝင်ကြီးအတွက်လည်းပဲနေရာပြန်လေးနေရာခြားခြားပြီးရေးအတွက်လည်းပဲကျွန်တော်လုပ်ပေးမယ်ဆိုတဲ့ဟာတွေကပြောထားတယ်ကျွန်တော်လည်းလက်ခံဖို့လည်းအဆင်ပြေပဲကျွန်တော်ဘက်ကတော့ဒါပါပဲ
ဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်တစ်ထက်တုန်းကဆိုရင်လည်းပဲဒီကိစ္စဖြစ်ခဲ့တဲ့အခါနှစ်နိုင်ငံညှိပြီးတော့ဖြစ်ရှင်းခဲ့ရတယ်ထင်ပါတယ် UN ကိုမရောက်ခဲ့ဘူးငကားမင်းစီမံချက်ဆွေးထွက်သွားပြီးဟင်းသာစီမံချက်နဲ့ပြန်လည်လက်ခံခဲ့တယ်အခုကြတော့ကော်ဖီအန်နန်ကော်မရှင်ခန့်ပြီးတော့နိုင်ငံတကာကိုအလိုက်တောင်တချို့ကဝေဖန်ကြတယ်ခင်ဗျာ internationalized look လိုက်တယ်ဒီဟာကိုဖြစ်စင်လို့ရရဲ့သားနဲ့ဆိုပြီးတော့အဲ့လိုဟာကိုအပြစ်တင်ပြီးပြောကြရလဲရှိပါတယ်သူတို့တွေအတွက်သမကြီးဘယ်လိုတုံ့ပြန်ပြောချင်ပါလဲ
ကျွန်တော်တို့ကအဲ့ဒါ internationalize လုပ်တာမဟုတ်အမှားပြောရရင်ဟိုတုန်းကဖြည့်ရှင်းခဲ့တယ်ဆိုတာ root causes အရင်းမြစ်ပြဿနာကိုဖြည့်ရှင်းတာမဟုတ်ဘူးလူဝန်ပြဿနာကိုပဲဖြည့်ရှင်းတာဒီကနေထွက်သွားတဲ့လူပြန်လဲလက်ခံဖို့အတွက်သဘောကိုလုပ်ပြီးဒါပဲအဲ့ဒါကြောင့်လည်းပဲနေပေါင်းများစွာဒီပြဿနာအရာရှိနေတာဖြစ်တယ်အဲ့တော့ဒီကြာရှိနေတဲ့ပြဿနာကိုအမြင့်ပြအောင်ပြဿနာအရင်းမြစ်ကိုရှာပြီးတော့ဘာတွေလုပ်ရမလဲဘာတွေလုပ်သင့်တယ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟာလားဟိုဒီရခိုင်အကြံပေးကော်မရှင်ကိုဖွဲ့ပြီးတော့အကြံပြုချက်ကိုတောင်းတာဖြစ်ပါတယ်အဲ့လိုတောင်းတဲ့အခါမှာလည်းပဲဒီဟာကကျွန်တော်တို့ ownership ပဲဘယ်ကုလသမဂ္ဂမှလာပြီးတော့လုတ်ခိုင်းတာလည်းမဟုတ်ဘူးသူတို့ဘာမှတင်ပြစရာလည်းမရှိဘူးမစ္စတာကိုဘီအန်နိုင်နဲ့သူ့ရဲ့ကော်မရှင်ဟာဟာလားကျွန်တော်တို့နိုင်ငံတော်သမ္မတစီကိုသူ့ရဲ့ဆင်ခံလောက်တင်တာပဲကုလသမဂ္ဂလည်းတင်တာမဟုတ်လူငင်းကောင်စီလည်းတင်တာမဟုတ်ဘူးဒီလောက်ရည်ရှိဖြစ်နေတဲ့ပြဿနာရင်းမြစ်ကိုကင်တွယ်ဖို့အတွက်ဆိုပြီးတော့ကျွန်တော်ဆွေးရနေပြီးတော့စိတ်ရင်းစင်နာမှနဲ့လုပ်တဲ့ကိစ္စသာဖြစ်တယ်ဒီလိုပဲကျွန်တော်ပြောချင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါသေးတယ်သမကြီးအခုနောက်ဆုံးအာဆီယံရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂတွင်းမှုချုပ်ကသဘောကျတဲ့သူထောက်ခံတယ်လို့ပြောရဆင်ပါတယ်အာဆီယံရဲ့ approach ကနိုင်ငံတကာကစောစောကပြောခဲ့တဲ့အဖွဲ့အစည်းတွေရဲ့ချင်းကပ်နေရတဲ့ပူပြီးတော့မြန်မာနဲ့ဟက်ဆက်မှုရှိလို့ထင်ပါတယ်အဲ့ဒီကြားလေသမရဲ့သဘောထားသုံးသပ်ပါဦး
အဲ့တော့ဥကြံနာရှင်းရှင်းပြောရလို့ရှင်တော့အာဆီယံလောက်တာကအထူးထူးခြားခြားတော့မဟုတ်ဘူးသို့တော်လည်းပဲအမှန်တရားကိုတည်မြင်ပြီးတော့လုတ်တင်လုတ်ထိုက်တာကိုလုတ်တယ်လို့ပဲကျွန်တော်ပြောခြင်းတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံဟာတနိုင်ငံရဲ့ပြည်တွင်းရေးကိုတည်နိုင်ငံနေပြီးတော့ဝန်ဆုပ်ဖက်တာတွေကိုကျွန်တော်ကလက်မခံဘူး။ဟာလာကျွန်တော်တို့အခြေအနေကိုလည်းသူတို့နားလေတယ်ကျွန်တော်တို့လက်တွေ့လုပ်နိုင်မဲ့အခြေအနေတွေဘယ်လိုရှိတယ်ဆိုတာလည်းသိတယ်ကျွန်တော်တို့ရဲ့စူးစမ်းအားထုတ်မှုတွေနဲ့စည်ရင်းစည်နာမှန်တွေကိုဘယ်လိုကူညီရမယ်ဆိုတာကိုပဲတို့ကရှာဖွေတယ်နီးလန်းရှာတယ်ဒီလိုလုပ်ပေးတယ်ဒီဟာကျွန်တော်ပြဿနာဖြေရှင်းခြင်းအတွက်เนาะအဓိကအချက်ပါပဲဒါပေမဲ့ကုလသမဂ္ဂအဲ့လိုမဟုတ်ဘူးဗျာဒါပုံမှန်လင်းလင်းပြောရလို့ရှိရင်ကုလသမဂ္ဂကတို့လိုချင်တဲ့ဟိုပုံစံကိုပဲတို့ကသူသွင်းခြင်းတဲ့သဘောရှိတယ်အဆင်အားတော့ကျွန်တော်ဖွဲ့စည်းတွင်မှာဟိုကိုတနိုင်ငံနဲ့တနိုင်ငံလေးနားလေတဲ့သဘောပေါက်တယ်အဲ့ကူညီခြင်းနဲ့ဆန္ဒဒါအဓိကဟိုကြံနာဖြည့်ရှင်းခြင်းနဲ့ဆန္ဒအဓိကမို့လို့အဲ့ဒါကြောင့်ဟိုအဆင်ပြေတဲ့သဘောရှိပါတယ်လို့ပို့ပြီးတော့လေ
ဟုတ်ကဲ့ဆိုတော့ဒီတစ်ချိန်မှာအာဆီယံရဲ့လှုပ်ဆောင်ချက်ကိုကုလသမဂ္ဂကမစ္စတာဂူတာရက်စ်ကသူတို့အပြေအဝါထောက်ခံမယ်လို့ပြောသွားတယ်ဆိုတာတနည်းအားဖြင့်နည်းနည်းနှိစက်မှုရှိလာတယ်ဆိုတဲ့သဘောပဲကုလသမဂ္ဂဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံဆွေးနွေးကနားလည်ဖို့သူတို့ကြိုးစားလာတယ်ပေါ့
ဟုတ်ကဲ့အဲ့လိုနားလည်ဖို့ကြိုးစားရင်တော့အာဆီယံရဲ့လုံခြုံရေးလုပ်ဟန်ကိုသူ့အနေနဲ့သူ့ယူပြီးတော့လုပ်မယ်ဆိုရင်တော့အောင်မြင်ဖို့ပုံစံဆက်တာပေါ့ဗျာ
မြန်မာရေးတုံသက်ချက်ကဏ္ဍကိုဦးကျော်စံသားကတင်ဆက်ပေးထားတာပါခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေခင်ဗျာ
တော်ရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထင်မကြခဏကြုံနေကြရပါတယ်အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိပါလက်နက်ကင်ပဋိပက္ခတွေကြားမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-8-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
။တရရဲ့လေလိုင်းဆွေးနွေးကအစီအစဉ်တွေကိုတော့အင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါရယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍကိုအလှည့်ပေးပါရစေအေးမြ6တွေ့တဲ့ရာသီမှာဆိုရင်အထူးသဖြင့်ရေပြား6တွေ့တဲ့အပြည့်အမှုတွေကိုရှောင်ရှားမှအသာကွဲတာအသာပတ်တာလိုမျိုးရေပြားကိုထိခိုက်စေမဲ့အခြေအနေတွေကိုကာကွယ်နိုင်တဲ့အကြောင်းဒေါက်တာတန့်စင်ရဲ့လူထုနဲ့ကျမ်းမာရေးအစီအစဉ်မှာတင်ဆက်ထားပါရယ်နားဆင်ကြပါခင်ဗျာ
အေးမြတဲ့ဆောင်းရည်ဒီမှာအေးပြား၆တိပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။အသားရည်ကို view site တဲ့သူတွေကပိုပြီးသတိထားမိကြတာပါ။ဆောင်းနေမှာအေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရဘူးတာကြောင့်ဆောင်းရည်ဒီကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအေးပြားမ၆တိအောင် view site ကာကွယ်ထားမိတယ်လို့အယောင်မြင့်တရေမန်နေဂျာတူဖြစ်သူမတ်တန်နာကအခုလိုပြောပါတယ်။
အမကိုယ်တိုင်ကပေါ့နော်အသားရေအဲအရန်ခြောက်တယ်ပေါ့နော်ဖနှောက်နေဆိုရင်တောက်လျှောက်ကွဲတယ်နှွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုရင်တော့ထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော
်အသားလာစီလိမ့်ပြီးအေးပြားလှပကိုထိမ့်သိမ့်ထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရေပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုပြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ
်အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျမတို့ကြုံတွေ့ရတာကကြတော့ဟောပေါ့အသားခြောက်တာအသားကတော့အသားအရေပြားခြောက်တာတော့အများတန်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်
ထောင်းလို့ရပြီဆိုလို့ရှိရင်တော့ဒီတိုင်းကတော့ဟောပေါ့အသားကြီးကတော့ခြောက်တွေ့လာတယ်အသားရေ6တွေ့တယ်အဲ့ဒီအတွက်ကိုကိုထိမ့်သိမ့်ရမလဲဆိုတော့ဟောပေါ့အထက်ကတော့ moisturizer လိုင်းရမယ်ပေါ့နော်ရေနွေးနဲ့ရေမချိုးရအောင်ရေနွေးနဲ့ရေချိုးလို့ရှိရင်ပုံပြီးတော့အသားရေ6တယ်ပြီးရင်အသားရေ6တွေ့တဲ့ရှားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလေးလို့တော့ရှိတယ
်အရေပြားမချအောင်ညီမကဘလို့ထိမ့်သိမ့်လဲဆိုတော့body lotion နေလိမ့်နေပေါ့နော် body lotion လိမ့်နေအခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့အဲတချို့အဲလိုရှင်းနေရှိတယ်အဲပြီးလို့ရှိရင် day cream လို့ night cream လို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်အဲဗီတာမင် E လိုရှင်းအဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရေအဲဆိုပြေပြီးတော့ချောမှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနည်းလမ်းတွေနဲ့ကာကွယ်ပါတယ်ရှင်
အရေပြား6သိပ်ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား6သိပ်မှုကိုပိုဆိုးစေမယ့်အဖြစ်မှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်။ရင်းနှီးပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချတင်တယ်လို့အရေပြားဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကပြောပါလဲ
။ကိုသုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေကက်မီကယ်ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်တော့အဲ temperature ပေါ့ water temperature ရေရဲ့အပူချိန်ကြီးချက်သိမ်းလေးလောက်ဆိုလို့ရှိရင်တော်ပြီးတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွှာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြား၆ခုပုံဖြစ်တတ်တယ်နောက်တစ်ခုကရေချိုးတဲ့အချိန်အနေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူးအလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲကျွန်တော်တို့ဒီလိုမြေပြတ်နေတာမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်အဲ့လောက်ကကောင်းပါတယ်အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးတင်ဘူးနောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏဆေးတက်တဲ့အကျင့်တွေပါလေရှိတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းသူကလက်ဆေးပြီးတိုင်းဆက်ပြာပြင်းနိုင်တော့ဆက်ပြားပြင်းနိုင်လည်းမဆေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြားအပြော့ကိုသုံးပြီးတော့ဆေးရမယ်လက်ဆေးပြတာနဲ့အရေပြားဆိုတဲ့ hand cream လိုအားမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လူးမှာပဲအရေပြား၆တောက်ကိုပြတ်တာဆေးပါတယ
် moisturizer ပါတဲ့အသားလာစီတွေလိမ့်ပေးထားခြင်းဟာအရေပြား၆သိမ့်မှုမဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ့်မှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်ချောင်းသွင်းလည်းဝင်လာပြီပေါ့နော်အဲဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်အဲ့ဒီအခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတက်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေအဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပူရရှိမှာဖြစ်ပါတယ်ခင်ဗျာ
အရေပြားကို cute site ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ6တွေ့တဲ့ဆောင်းရသည့်ကာလမှာအရေပြား6တွေ့စေနိုင်မဲ့အပြုအမူတွေကိုရှောင်ကြဉ်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထိန်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်စီရဲ့လူတို့နဲ့ကြမ်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်နားဆင်ကြည့်ကြရအောင်ပါ VOE ဗီဒီယိုအတိုလေးတွေတင်နိုင်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ကို American အစိုးရကမြို့သားလူငယ်ရေးအတွက်စိုးရင်ရသလားဆိုပြီးသုံးသပ်စုံစမ်းနေပါတယ်။တချင်းဗီဒီယိုတိုလေးတွေနဲ့လူငယ်တွေအကြအထူးရေပန်းစားနေတဲ့ TikTok လူမှုကွန်ရက်ကလူငယ်ရေးအရာစိုးရင်စရာဘာတွေများရှိနေပါသလဲ။အချိန်တိုအတွင်းမှာသုံးဆွဲသူတန်းရာချီဖြစ်ခဲ့တဲ့ TikTok လူမှုကွန်ရက်နဲ့ပတ်သက်လို့မတ်စုမြတ်မွန်က ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရခင်ဗျာ
မြန်မာနိုင်ငံမှာအိမ်သုံးပစ္စည်းတွေ fashion ပစ္စည်းတွေကစလို့အိမ်ချမ်းမြေမော်တော်ကားတွေအထိ online ပေါ်မှာကြော်ညာပြီးအယောင်းဝယ်လုပ်နေကြပါပြီကိုယ်ပိုင် website ထောင်ရောင်းကြသလိုအများအပြားကတော့ Facebook လူမှုကွန်ရက်ပေါ်မှာအယောင်းကြော်ညာ page လုပ်ပြီး online shopping site ဖွင့်ထားကြတာဖြစ်ပါတယ် OGYS ဆိုတဲ့အမျိုးသမီးသီးသန့် online shopping group ထဲမှာ shopping လုပ်ငန်းစခဲ့တဲ့ Bigu ဆိုတဲ့ site ကတော့ကြောက်လက်ောက်တွေကိုတပိုင်းတနိုင် online ပေါ်မှာစရောင်းခဲ့တာကနေ3လအတွင်းမှာကိုယ်ပိုင် site design ဖွင့်နိုင်တဲ့အထိအောင်မြင်ခဲ့ပါတယ်အခုဆိုရင်လက်ဝတ်လက်စားတွေဒါမှမဟုတ်ပြည်တွင်းလက်မှုပစ္စည်းတွေအိတ်တွေအမျိုးသမီးဝတ်မြန်မာဝတ်စုံ ready made တွေကိုအွန်လိုင်းကနေရောရန်ကုန်မန္တလေးဆိုင်ခွဲနှစ်ခုကနေပါရောင်းချပေးနေပါတယ်။အရင်အနည်းမရှိသူတယောက်အနေနဲ့အွန်လိုင်းရဲ့အစွမ်းမပါပဲအခုလိုအချိန်တို့အတွင်းမှာစိုင်းဖွင့်ဖို့မလွယ်နိုင်ဘူးလို့ Be Cool စိုင်းပိုင်ရှင်မတ်ဝဝေတီခမ်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။အများကြီးအွန်လိုင်းဒီနည်းပညာပိုင်းကအရန်လိုအပ်တယ်။ဟိုအရင်ခေတ်ကဆိုရင်ဒီနည်းကလုပ်ရင်းကိုပြန်ပြန်ကြီးလုပ်တာကိုဆိုရင်ဘလို့မှဒီလိုချက်ချင်းကြီးသုံးနှစ်အတွင်းပေါ့နော်ဒါဆိုကျွန်တော်စိုင်းသုံးနှစ်ပြည်တာပေါ့နော်စိုင်းဖွင့်ပြီးသုံးနှစ်ပြည်တာပေါ့အဲ့ဆိုတော့ဒီသုံးနှစ်ပြည်တာဘလို့မှဒီလိုစိုင်းဖြစ်လာဖို့ဆိုတော့ဘလို့မှကျွန်တော်အရင်းကြီးတော့မှဟိုပို့လင်းပြောမယ်ဆိုရင်အဲ့တော့အရင်းကြီးလုံးဝတော့မရှိဘူးအဓိကဒီ mix တွေတောင်းနေတယ်ဒီ online ကြောင်းမှုလို့ကကဒီလိုဖြစ်လာတာပေါ့နော်အဲ့တော့အရင်းကြီးလုံးဝမရှိဘူးအရင်းကြီးလုံးဝမရှိတဲ့သူကဒီလုပ်ငန်းကြီးတစ်ခုစိုင်းတစ်ခုကိုဆက်ဆက်ထောင်ပြီးစကြောညာပြီးတော့စပြီးထိုးပေါက်ဖို့ဆိုတော့ဘလို့မှမဖြစ်နိုင်ဘူးပေါ့နော်ဘလို့မှမြန်မာနိုင်ငံပေါ့တကယ်လို့ရင်းနှီးရှိတဲ့လုပ်ငန်းကြီးတစ်ခုစထောင်မယ်ဆိုရင်တော့မှကြော်ညာအောင်မယ်ဆိုရင်တော့မှဒီ online မပါတင်နေတော့မြန်မာနိုင်ငံပေါ့နော်ကျွန်တော်တို့ဆိုရင်ဒါရင်းနှီးလည်းမရှိဘူးဒါပေမဲ့ကိုယ်စီစဉ်တာနဲ့မြန်မာနိုင်ငံလုပ်မယ်ဆိုရင်ဒီ online အရင်ထိရောက်ပါတယ်ဟုတ
် online ရဲ့ထိရောက်မှုကြောင့်အိတ်ခန်းထဲမှာတင်ကြောက်လက်ောက်တွေကိုကိုယ်ပိုင်ဒီဇိုင်းထွင်ပြီးလုပ်ငန်းစခဲ့ကြတာဖြစ်ပါတယ
်ကျွန်တော်ဒီအိတ်ခန်းလေးထဲမှာဒီကိုယ်အိမ်မှာနေနေကိုဒီ၄ယောက်၊ဒီ၅ယောက်ရဲ့ဒီကလေး၄ယောက်ရဲ့ဒီ၄ယောက်နဲ့ပြင်ကိုကျွန်တော်တို့ကုမ္ပဏီကြီးလို့ကိုအထင်ခံရတယ်ပေါ့နော်။ကိုတက်တက်ရဲ့လုပ်နိုင်လို့ကုမ္ပဏီကြီးလို့ကိုဟို online မှာစပြီးရောင်းလို့ရတယ်။နေရာတွေမလိုဘူး၊ဆိုင်ခန်းတွေမလိုဘူး။အဲရင်းကြီးအရင်းမလိုဘူးနဲ့ဒီ online ဒီ fan design ဖြစ်နိုင်တယ်၊လုပ်ငန်းတစ်ခုဖြစ်နိုင်တယ်ပေါ့နော်။အဲဒီမိပညာပိုင်းအရင်လိုအပ်ပါတယ်
။အဲ့လိုမျိုးအမားလိုမျိုးစီးပွားရေး online ပေါ်မှာလှုပ်ချင်တဲ့လူတွေအတွက်ဒီနီးပညာပိုင်းကျွမ်းကျင်ဖို့အတွက်ကတော့ဘယ်လောက်လိုအပ်တယ်လို့ပြောနိုင်လဲရှင့
်။ဟိုနီးပညာပိုင်းကြာလားဟုတ်
ဟုတ်ပေါ့နီးပညာနဲ့ပတ်သက်ပြီးကိုကအကျွမ်းတဝင်ရှိနေဖို့ဘယ်လောက်လိုအပ်လဲဒါမှမဟုတ်လဲတိတ်ပြီးတော့နီးပညာတိတ်ကျွမ်းကျင်စရာမလိုဘူးခုနပြောလို့ Facebook ပေါ်မှာပဲ page ဖွင့်လိုက်ပြီးရင်လုံနိုင်လားဘလို့အဲ့ဒါရောအမဘလို့ပြောလို့ရလဲချက်အဲ
့လိုကတော့ကိုလေ့လာရင်လေ့လာတယ်လို့မျိုးကတော့လေ့လာကြတော့မကုန်ဘောနော်ဟုတ်ဒီဟာလေးဘလို့ကြုံရမယ်ဘလို့ရရမယ်ပြီးတော့ policy ကဘလို့ထားထားတယ်ဘောနော်ဒီပုံမျိုးဆိုရင်ဘယ်လိုပုံမျိုးနဲ့ပြင်တင်ဘူးဘောနော်ဒီများပုံမျိုးရောမတင်တင်ဘူးဘောနော်ဒီကုမ္ပဏီရဲ့ brand ပုံမျိုးမျိုးမတင်တင်ဘူးအဲ့မျိုးရှိရပါဘို့ကိုဒီကုမ္ပဏီစီရတဲ့အတိုင်းပဲကြိုက်နေတယ်ဘယ်မှုနယ်ကြော်ညာတင်နေတာကက်ထားကြော်ညာနေတော့ပို့ပြီးဖြောက်တာပေါ့
Facebook ပေါ်မှာကိုယ့်ရဲ့ page ကိုလူသိများအောင်ငွေပေးပြီးကြော်ညာနိုင်ပါတယ်ဒါပေမဲ့ငွေအကုန်မခံဘဲလူသိများအောင်လုပ်နိုင်တဲ့နည်းကိုလည်းမတ်ဝဝေတိခမ်းကခုလိုပြောပြပါတယ
်ဒေါ်လာနဲ့ကြော်ညာတဲ့ target ထက်ဆိုင်ရင်ဒီကုမ္ပဏီကုမ္ပဏီဝက်ဘ်ဆိုက်လုတ်ချင်အားဖြင့်ဒီ post ကိုပြန်ပြန်တက်တဲ့နည်းကိုတော့မှဒီ Facebook ကပုံထားရဲဆိုတော့ဒီကုမ္ပဏီကပြောတယ်ဒီ post ကိုတက်လာရဲဆိုတော့ကျွန်တော်တို့ကဒီကိုမန်းတွေပြန်ပြီးဝက်ဘ်ဆိုက်ဝက်ဘ်ဆိုက်လုတ်ချင်အားဖြင့်ဒီ post ပြန်ပြန်တက်ပြီးကြော်ညာပြီးသားဖြစ်သွားတယ်နည်းပညာပိုင်းလည်းလေ့လာထားမယ်ဆိုရင်ပုံမြင်မှာပေါ့ဟုတ
် online banking စနစ်မတွင်ကျယ်သေးတဲ့မြန်မာနိုင်ငံမှာ online shopping လုပ်ငန်းတော်တော်များများက cash on delivery ဆိုတဲ့ငွေချေစနစ်ကိုအသုံးများကြပါတယ်ပန်းစင်းဖွင့်နိုင်သူများတဲ့မြို့ကြီးတွေမှာတော့တချို့က online ပေါ်ကနေငွေအလွှဲပြောင်းလို့ငွေချေကြပါတယ်ဒါပေမဲ့မှားထားတဲ့ပစ္စည်းကိုစီအရောက်ပို့ပေးတော့မှငွေသားနဲ့ငွေချေတဲ့စနစ်ကို online shopping လုပ်ကြသူတွေတုံးကြတာများပါတယ်ပစ္စည်းမျိုးစုံကို online ပေါ်ကနေဝယ်ယူနိုင်တဲ့အတွက်အဆင်ပြေလွယ်ကူတယ်ဆိုတာကိုတော်တော်လေးသဘောပေါက်လာကြပုံရပါတယ်
ကိုတခုတစ်ခုလိုအပ်နေတာကိုအဲ့နေရာကိုတပ်သွားပြီးဒီတမျိုးကိုနားပေါ့ရဒီတမျိုးကိုပြေးဝင်လိုက်မယ်ဆိုကျွန်တော်အချိန်ကြီးကအញ្ញမ်းကိုအဆင်မပြေနိုင်ဘူးပေါ့နော်ဒီ online မှာကြည့်ပြီးတော့ဝင်လိုက်တဲ့ဖြစ်တဲ့ကြောင့်မို့လို့ဒီခုပဲဖုန်းဆက်အခုမနေ့ကလာပို့ဆိုရင်ကိုလိုချင်တဲ့ပစ္စည်းချက်ချင်းရတယ်ဆိုတော့အញ្ញမ်းအဆင်ပြေတယ်ပို့ပြီးတော့အချိန်နဲ့ကုန်တက်တာမယ်အလုပ်လည်းအများကြီးဖြစ်မယ်ပေါ့နော်
အစပိုင်းတော့ဆိုရင်ဗမာပြည်မှာဒီလို online shopping လုပ်ရတယ်ဆိုတော့လူတွေကစိတ်မချအောင်လေဆိုအခုနောက်ပိုင်းကျတော့ဒီလို online ပေါ်မှာဝယ်တဲ့လူတွေကစိတ်ချမှုဘလို့ရှိလဲအမဘလို့မြင်လာလဲလူတွေတော်တော်လေးဒီ online ပေါ်မှာဈေးဝယ်တဲ့ culture တော်တော်လေးတိုးတက်လာပြီလားရှင့
်
online ပေါ်ကနေပြီးတော့ဈေးဝယ်ခြင်းတဲ့သူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းစိတ်ချရအောင်ဟိုအလိမ်မခံရအောင်ဘာဖြစ်လို့ဆို online မှာဝယ်တယ်ဆိုတာအပြင်မှာဝယ်တာနဲ့မတူပေါ့လေကိုကိုယ်ကလည်းမမြင်အောင်မကင်ကန်ကြည့်လို့လည်းမရတဲ့ပစ္စည်းမျိုးဖြစ်တာကြောင့်မလို့ဟိုဒီ online ကနေဈေးဝယ်ခြင်းတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းကစိတ်ချရအောင်အလိမ်မခံရအောင်လို့ဘယ်လိုမျိုးအမအနေနဲ့အကြံပြုနိုင်လဲရှင့်
ကျွန်တော်အကြံပေးနိုင်တယ်ဆိုကျွန်တော်တို့လည်းခုချိန်ကြီးက online နဲ့ဝယ်ရမလို့ဒီပါဘူးကိုလည်း online နေပေါ်ဝယ်ဖြစ်တဲ့ကြောင့်အမြင်လေးလာတယ်ကြဒီ page တစ်ခုတည်းကိုဝင်ပြီးတော့အမြင်လေးလာတယ်ဥပမာ view file လေးရှိရဆိုရင် view file လေးကြည့်တယ်ပြီးတော့ sign လေးတာရှိရဆိုရင်ဒီ sign integration အကောက်ကိုလေးလာတယ်ဟုတ်သူတို့ဒီ customer ပေါ်ဘယ်လိုမျိုးစဉ်းစားထားရလဲဆိုတော့ like ကြီးတင်တယ်ပြီးတော့ဒီ service ဒီဘယ်လိုပေးမြင်လဲဆိုရင်အောက်မှာစာလေးဓာတ်လေးနည်းနည်းပါဖတ်တင်တယ်ပြီးတော့ comment တွေလည်းဝင်ဖတ်တင်တယ်ပေါ့နော်တရားနဲ့ပြသူဒီဝယ်နေတဲ့လူတွေဒီဘယ်လိုကြိုက်လားပြည့်ရက်ချက်ဒီမှာ page တစ်ခုမှဆိုလဲ review ထားရရှိရအဲ့ဒါလေးလည်း like ဆက်တင်ပါရယ်ပေါ့နော်အဲ့ဒါလေး like ဆက်တင်မယ်ပြည့်ရက်ချက်ပစ္စည်းလေးတွေ quality ဘာညာတိကျနေဆိုရင်လည်းအဲဒီ video file လေးတင်ထားတယ်တချို့ဆို video file လေးတင်ထားတယ် like video တွေတင်ထားတယ်ဆိုရင်စိတ်ချရစိတ်ချရဆိုတော့ဒီ location တွေရောတစ်ချက်ကြည့်တင်မယ်ပြည့်ရက် view ရှိလို့ထားရလားဒါမှ post ခုမှ like တွေဘယ်လောက်ရှိနေလဲ comment တွေဘယ်လောက်ရှိနေလဲ review တွေဘယ်လောက်ရှိနေလဲအောက်မှာလည်း review တွေကကောင်းရဲ့လားအဲ့ဒါလေး like ရှိတယ်ပြီးတော့ဒီလုံငန်းစဉ်တွားလာလေးနည်းနည်းပါရှိနေတည်တာပါရဲ့ဟုတ်အဲဒီမှာအဲစိတ်ချစကြဝယ်လို့ရပါတယ
်ဘီဂူအွန်လိုင်းရှော့ပင်းလုပ်ငန်းရှင်မတ်ဝဝေတီခန်းဖြစ်ပါတယ်ရှင်ကိုယ့်ရဲ့စူးစမ်းအထောက်မှုရဲ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုရဲ့အွန်လိုင်းရဲ့အကျိုးရဲ့ကြောင့်သူ့ရဲ့အွန်လိုင်းရှော့ပင်းလုပ်ငန်းကိုအချိန်တိုအတွင်းမှာအောင်မြင်မြင်တိုးချဲ့နိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်ရှင်
မစုံမြတ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုကြာတာပတိနေ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့ဒနာအစီအစဉ်အစဆုံးကမနေ့၈နိုင်ကနေ၉နိုင်အထိလိုက်တူပီယာ20 kHz 15133၊လိုက်တူပီယာ25 kHz 11833၊လိုက်တူပီယာ32 kHz 9335တွေကနေပြန်လည်နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာမှာနောက်သတင်းဘက်ကစပြီးအဓိကတပ်တွေထွက်ဆိုချက်တွေကိုအမေရိကန်လူထုတိုက်ရိုက်ကြားမြင်သိရှိခွင့်ရတော့မယ်လို့အောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌဒီမိုကရက်တော်မှအဒမ်ရှစ်ဖ်ကဗိုလ်တူးနေမှာပြောပါရယ်။အီရန်နိုင်ငံကဖော်ဒောင်းမြေအောက်နျူကလ িয়ার တပ်ပေါင်းပုံမှာရှိတဲ့ဗိုလ်ခွာအား၃ဆက်တွေတဲကိုရေဒီယိုတပ်တိကျယူရီနီယံတန်းခွေထက်သွင်းမှုဒီကနေ့ကြာသပတေးနေ့မှာစတင်တော့မယ်အကြောင်းအီရန်လူမျိုးစွမ်းရင်အဖွဲ့ AEOI ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအီရန်နိုင်ငံ Tasnim သတင်းမှာဖော်ပြထားပါရယ်။အမေရိကန်တရုတ်ကြောင့်ကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရှီဂျင်းဖင်တို့လက်မှတ်ရေးထိုးရေးကိစ္စမှာအချိန်နဲ့နေရာတမတ်ရွေးချယ်ရေးဆက်ပြီးဆွေးနွေးနေကြတာကြောင့်ဒီဇင်ဘာလအထိနှောင့်နှေးနိုင်ပွဲရှိတယ်လို့ထရမ့်အစိုးရဖွဲ့အကြီးတန်းတာဝန်ရှိသူတို့က Reuters သတင်းဌာနကိုပို့တူးနေကပြောပါရယ်အစည်းအဝေးလုပ်နိုင်ခြင်းနေရာကတော့လန်ဒန်ဖြစ်နိုင်တယ်လို့လည်းပြောပါရယ်ဥရုယာတီဆိုင်ရာပါရီသဘောတူညီချက်ကနေတရားဝင်နှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့ကကြေညာလိုက်အပြီးနောက်တည့်မှာပဲတိုက်ပွဲပညာရှင်11,000ကျော်ကဥရုယာတီပြောင်းလဲမှုနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေတရက်ကြေညာလိုက်ပါတယ်ခင်ဗျာ
။ကျတဲ့ပတိမနက်ခင်းထိတ်တဲရောက်နေတဲ့မြန်မာဒေသတွင်းနဲ့နိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးကြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမိုက်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ဒရစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမထော်ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို light to meter second kilohertz 1683ည light to meter second kilohertz 15963ည light to meter 25 kilohertz 11965တို့ကနေတန်လွှင့်မှာပေးပါဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.